69ရက်6လ96ခုနှစ်နဲ့ရန်ကုန်မြို့မိုးကောပတ္တနာတရားရှင်နဲ့လုပ်ငန်းရှင်ပြန်ပွားရေးဖွဲ့ချုပ်ကြီးတွင်ကမ္ဘာနာစရိယဆရာတော်ဥက္ကောတိတအရှင်သူမြတ်ဟောကြားအပ်သောခန္ဓာဉာဏ်ရောက်ဒိဋ္ဌိဖြုတ်ပဋိစ္စသမုပ္ပါသင်္နာတရားတော်
တော်မြတ်ကြီးကသနာထဘိကဝေဝိဟရထမအနာထလို့ဟောတော်မူပါတယ်အတိဘေကတော့အာကိုစရာဝိပဿနာတရားလက်ကင်ထား၍သွားကြလာကြနေထိုင်ကြအာကိုရာတရားမဲ့မနေလိုက်ကြပါနဲ့လို့ဆိုလိုပါတယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့အဲ့ဒီမိန့်မှာတော်မူချက်အရာဖြင့်ကျေးဇူးတော်ရှင်ဧကမဟာပန္တိတမူကိုဆရာတော်ဘုရားကြီးကလည်းအမြဲသာဝရတက္ကဒကမတို့ကိုတပါပါနဲ့မမေ့ဖို့အရေးခဏခဏသတိပေးနေတယ်မဟုတ်လားအေးအဲ့ဒီသတိပေးချက်အတိုင်းပဲဘုန်းကြီးကလည်းကိုစီကိုငါမပေါ်လိုက်ကြပါနဲ့လို့ထပ်မံနှိုးဆော်ပါတယ်ဘုန်းကြီးတို့မနေ့တုန်းကစားပြီးတော့ပဋိစ္စသမုပ္ပါဒေသနာတော်ကြီးတီးခင်းလာခဲ့ကြတယ်နော်ဟိုပေဖြူကကြကြည့်ပေါ်မှာယောဂီတို့ကိုယ်တိုင်စက်ဝိုင်းကြီးဝိုင်းတယ်အဲ့ဒီထဲမှာမြင်းနှချောင်းကန့်လာဖြတ်ဆွဲလိုက်တော့အကွက်ကြီးလေးကပေါ်လာတယ်ဒါလည်းပြောခဲ့ပြီနော်ယောဂီတို့ဘက်ကနေကြည့်ရင်လက်ရဘက်ကအထက်ပိုင်းအကွက်ကိုနံပါတ်1ထိုးလက်ရဘက်ကအောက်ပိုင်းအကွက်ကိုနံပါတ်2ထိုးဒီလိုလဲနံပါတ်1တက်ခဲ့ကြတယ်ပြီးတော့လက်ဝက်ဘက်အောက်ပိုင်းအကွက်ကိုနံပါတ်3လက်ဝက်ဘက်အထက်ပိုင်းအကွက်ကိုနံပါတ်၄ဒီလိုနံပါတ်တွေတက်လာခဲ့ပြီးတော့နံပါတ်၁အွက်ထဲမှာအဝိဇ္ဇာနဲ့သင်္ခါရလို့ပဋိစ္စသမုပ္ပါဒ်အင်္ဂါတွေလည်းထည့်ခဲ့တယ်မဟုတ်လားနှစ်အွက်ထဲကျတော့ဝိညာဏယုတ်တလာယရဏဖတ်တဝေဒနာပဋိစ္စသမုပ္ပါဒ်အင်္ဂါ၅မျိုးမဟုတ်လားသုံးအွက်ထဲကျတော့တဏ္ဏဥပါဒံကမ္မဘဝပဋိစ္စသမုပ္ပါဒ်ပဲနှစ်ပါတော့သုံးပါနံပါတ်၄အွက်ထဲကျတော့ဇာတိသရာမရဏစေနပါအဲ့လိုပရိစ္ဆာသမုပ္ပါဒ်အင်္ဂါတွေလည်းထည့်ခဲ့ပါတယ်တက်ွယ်ထဲကနှလုံးနှစ်ွယ်ထဲကငါလုံးနှလုံးငါလုံးဆိုတော့ခုနှလုံးဒီခုနှလုံးတဲ့3ွယ်က3လုံးရောထည့်တော့
10လုံးပါဗျာ
အဲ့ဒီ10လုံးတဲ့4ွယ်ကနှလုံးပါထပ်ပေါင်းတော့10
လုံးပါ
ဗျာပရိစ္ဆာသမုပ္ပါဒ်အင်္ဂါ12ပါးတည်ထားခဲ့တယ်မဟုတ်လားအဲ့လိုတည်ထားပြီးတော့ကာလအဖြစ်ခွဲခြားတော့တစ်အွက်တဲကအဝိဇ္ဇာနဲ့သင်္ခါရဆိုတာလွန်လေပြီးတော့အတိတ်ကာလဒီဘဝမရောက်ခင်လွန်လေပြီးတော့အတိတ်ကာလဘဝကြီးပြောတာနော်ဒီဘဝကိုမရောက်သေးဘူးဟိုလွန်ခဲ့တဲ့အတိတ်ကာလဘဝကြီးမှာအဝိဇ္ဇာဥစည်းပြီးတော့သင်္ခါရဆိုတဲ့တန်တရားတွေပြုလုပ်ခဲ့တယ်ဟုတ်ကဲ့နော်တဲ့အွက်แท้မှာအဝိဇ္ဇာဆိုတာကမသိမိုင်မဲမှုဆိုတဲ့ဥစ္စာဥစည်းပြီးတော့သင်္ခါရဆိုတဲ့ကာယသင်္ခါရဝစီသင်္ခါရစိတ်တသင်္ခါရကိုယ်နဲ့ပြုလုပ်မှုပါးစပ်နဲ့ပြောဆိုပြုလုပ်မှုစိတ်နဲ့ကြံတွေးပြုလုပ်မှုဒီခံတရားတွေလုပ်ခဲ့တယ်ဒီဘဝမရောက်ခင်လွန်လေပြီးတော့အတိတ်ကာလကလေပြီးတော့အဲ့ဒီ7ပါးကိုခွဲခြားမယ်ဆိုရင်နံပါတ်၄ကွယ်ထဲကဇာတိသရမရဏဆိုတာတရားနဲ့သာမသိနိုင်လို့ကတော့ဒီဘဝပြီးရင်နောက်ထပ်ခန္ဓာတစ်ခုခုဘဝတစ်ခုခုရလိမ့်အောင်မယ်လို့ပြောတာနံပါတ်၄အွက်ကလေဒီဘဝမှာခန္ဓာမသိနိုင်လို့ကတော့နောက်ထပ်ဘဝတစ်ခုခုရအောင်မယ်လို့သိစေခြင်းလို့နံပါတ်၄အွက်ထည့်ထားတာနံပါတ်၁အွက်ကလည်းပဲဒီဘဝဒီပစ္စုပန်ခန္ဓာကြီးလောက်တာဘယ်သူလဲလို့ဆိုတော့လွန်လေပြီးတော့အတိတ်ကာလကအဝိဇ္ဇာဥစည်းပြီးတော့သင်္ခါရဆိုတဲ့ကံတရားတွေရှိတယ်အဲ့ဒါတွေကလောက်တာလို့သိအောင်လို့ထည့်တာအင်းအတိတ်ကလူရင်းကတော့ခုဘုန်းကြီးတို့ဒီဘက်မှာပစ္စုအဲဘက်မှာဆိုလို့ရှိရင်နှစ်အွက်နဲ့သုံးအွက်ကလူရင်းပေါ့မိမိတို့တွေရောက်နေတာလဲနှစ်အွက်နဲ့သုံးအွက်ဒီလိုကူးနေတာမဟုတ်လားဟုတ်တယ်လွန်လေပြီးသောအတိတ်ကာလဘဝ၃ခုလောက်မှန်းလိုက်သမ်းပါမိမိတို့ဘဝဟာဒီဘဝမရောက်ခင်လွန်လေပြီးသောအတိတ်ကာလကလည်းဘဝတစ်မျိုးမျိုးရှိတာပေါ့ပြီးတော့ယခုဖြစ်စေပစ္စုပန်ကာလခုရနေပြီပေါ့အဲပြီးတော့နောင်ရရအောင်မဲခန္ဓာကိုမသိနိုင်လို့ကတော့ပြင်နောင်ထပ်ပြီးတော့လည်းဘဝတစ်မျိုးမျိုးရအောင်မဲဒီလို၃မျိုးလောက်မှတ်လိုက်ပါ ဟုတ်ပြီအဲ့လိုမှတ်ပြီးတော့လွန်လေပြီးတော့အတိတ်ကာလဘဝကအကြောင်းတရားတွေကြောင့်ဒီဘက်ပစ္စုပန်ကာလမှာဝိညာဏံယုတ်ဖြစ်ရတာလေဒီလိုဖြစ်တဲ့ကြောင့်ဒေသနာတော်ကြီးကိုဘုရားကိုယ်တော်မြတ်ကဟောထားပါတယ်အဝိဇ္ဇာပစ္စယာသင်္ခါရအဝိဇ္ဇာဥစည်းပြီးတော့အဝိဇ္ဇာအရင်ခံပြီးတော့သင်္ခါရဆိုတဲ့ကံတရားတွေလုပ်မိတာပေါ့ကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရဆိုတဲ့ကံတရားတွေလေဘယ်တော့ငါတို့လွန်လေပြီးတော့တိတ်ကာလအဲ့ဒီအစွမ်းတတ္တိတွေကြောင့်ဒီဘက်ပစ္စုပန်ကာလအမိဝါမှာဝိညာဉ်ဆိုတဲ့ပဋိသရေစိတ်ကလေးပေါ်တာသူကြီးလားဆိုတော့ဘယ်ဟုတ်လိမ့်မလဲသူနဲ့တွေ့ပဲဖြစ်တဲ့နာဆိုတဲ့စေတသိက်ကလေးလည်းပါတာပေါ့ဒါဖြင့်စိတ်နဲ့စေတသိက်ဟုတ်ကဲ့လားစိတ်နဲ့စေတသိက်နံတရားတွေပေါ်အဲ့သူတို့ကြည်လားလို့ဆိုတော့မဟုတ်သေးဘူးကြံသေးတယ်ရုပ်ကလေးလည်းပါသေးတာပေါ့ဒီနံတရားတွေမှီတွဲဖို့ရာရုပ်ကလေးလည်းပါရသေးတယ်ဟုတ်ကဲ့နော်အဲဒီလိုဆိုတော့ဝိညာဉ်နဲ့နံကနံတရားရုပ်ကရုပ်တရားနံတရားနဲ့ရုပ်တရားဒီဥစ္စာတပြိုင်တည်းတစ်ချိန်တည်းအမိဝမ်းတည်းပေါ်လာတာဘာကြောင့်ပေါ်ရသလဲဆိုတော့အကြောင်းရှိတာပေါ့အကြောင်းကသင်္ခါရဆိုတဲ့လွန်လေပြီးသောအတိတ်ကာလကပြုလုပ်ခဲ့တဲ့စေတနာကံတရားအဲ့ဒါကိုသင်္ခါရခေါ်တာပေါ့အရာကောက်ရင်သူလည်းပဲစေတနာတွေအရာကောက်ရပါတယ်တနည်းတော့ကာမဘဝကိုအရာကောက်ပြခဲ့သလိုဒီတော့ကစေတနာ29ပါအရာကောက်ခဲ့တယ်မဟုတ်လားအတူတူပဲသင်္ခါရကြလို့လည်းအဲ့ဒီစေတနာ29ပါကိုပဲအရာကောက်ရပါတယ်နည်းနည်းလေးပြောပါမယ်ဒါတွေကအဘိဓမ္မာသဘောပါစေရနာ29ပါးဆိုတာကအကုသိုလ်စိတ်12ပါးထဲမှာရှိတဲ့စေရနာက12ပါးမဟာကုသိုလ်စိတ်10ပါးထဲမှာရှိတဲ့စေရနာက10ပါးဆိုတော့12ပါးရဲ့10ပါးရဲ့ဆိုတော့20စေရနာပေါင်း20ပေါ့ဒီထက်အကုသိုလ်စေရနာတွေလည်းပါရဲ့ကုသိုလ်စေရနာတွေလည်းပါရဲ့ဒီလိုမဟုတ်လားပြီးတော့အရူပကိုရူပပြောပါရူပကုသိုလ်စိတ်5ပါးထဲမှာရှိတဲ့စေတနာက5ပါးအရူပကုသိုလ်စိတ်4ပါးထဲမှာရှိတဲ့စေတနာက4ပါး5ပါး4ပါးဆိုတော့9ပါးအခုနောက်တော့20နဲ့ပေါင်းတော့
29ပါ
းအဲ့ဒါပေါ့အဲ့ဒါအကြောင်းရင်းတရားမျိုးစီတွေပေါ့သင်္ခါရတွေပေါ့အရာကောက်ရင်စေတနာတွေမဟုတ်လားဟုတ်ပဲဒီဘဝမရောက်ခင်လွန်လေပြီးတော့အတိတ်ကာလကလုတ်ခဲကြတဲ့အဲ့ဒီအကြောင်းတရားတွေကြောင့်အဲ့ဒီမျိုးစီတွေကြောင့်အဲ့ဒီကံတရားတွေကြောင့်ဒီဘက်မှာဝိညာဏံယုတ်ဖြစ်တယ်ဆိုတာလေသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမယူပံဒီလိုဘုရားကိုယ်တော်မြတ်ကြီးဟောပြီးမဟုတ်လားဟုတ်တယ်မိမိတို့တွေဖြစ်ပေါ်လာတာဘယ်သူကလှုပ်လို့ဘယ်ဝါကလှုပ်လို့မဟုတ်ဘူးဘုရားတို့တရားတို့နဂါးတို့ဒီလိုတကူကြီးတဲ့ပုံကိုယ်တွေဖြန့်စင်းလို့ဖြစ်ပေါ်လာတာမဟုတ်ဘူးနော်မိမိတို့တွေဟောလူဘဝဖြစ်မယ်ဆိုပြီးတော့လေဟောကိုကိုကိုစပြောနေပါတယ်လွန်လေပြီးတော့အတိတ်ကာလကမိမိတို့စီပူလုတ်ကင်ခဲ့တဲ့ကံတရားအစွမ်းတတ္တိတွေချောင်းပဲဒီဘက်ဘဝအမိဝမ်းထဲမှာဝိညာဉ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်တယ်ပြီးတော့သူနဲ့တွေ့ပဲဖြစ်တဲ့နာမ်ဆိုတဲ့စေတသိက်လည်းပါတယ်ဟုတ်ကဲ့အဲ့ဒီဝိညာဉ်နဲ့နာမ်ဆိုတဲ့နံတရားမှီတွေ့ဖို့ရာရုပ်ကလေးလည်းပါတယ်ဒါလေးဖြစ်ပေါ်လာတာကံတရားတွေကြောင့်ဖြစ်ပေါ်လာတာလွန်လေပြီးတော့အတိတ်ကာလကသင်္ခါရဆိုတော့ကံတရားကြောင့်ပဲဒီဘက်မှာဖြစ်ပေါ်လာတာရုပ်ကလေးဆိုရင်ကံကြောင့်ဖြစ်တဲ့ဆိုရင်ကမ္မဇယုတ်ခေါ်တာပေါ့ကံကြောင့်ဖြစ်တဲ့ယုတ်ကမ္မဇယုတ်ဉာဏ်တရားကမပါဘူးလားအလိုလိုပေါ်လာတာမဟုတ်ဘူးဟိုဘက်ကအကြောင်းကြောင့်ဒီဘက်မှာအကျိုးအနေနဲ့ပေါ်ရတာအကြောင်းကြောင့်အကျိုးဖြစ်အကြောင်းကြောင့်အကျိုးဖြစ်ถ้าเปลี่ยนคาไรอเปาะမျိုးဆိုလို့ရှင်ပဋိစ္စသမုပ္ပါဒ်ပါတဲ့တုံးပဋိစ္စသမုပ္ပါဒ်ပဋိစ္စကအကြောင်းကြောင်းသမုပ္ပါကအကျိုးဖြစ်တာမဟုတ်လားအကြောင်းကြောင်းအကျိုးဖြစ်ဘယ်လိုတဲ့သမုပ္ပါဒ်ဤပဋိစ္စသမုပ္ပါဒ်နေရာတိုင်းမှာသူပဲအကြောင်းကြောင်းအကျိုးဖြစ်ကြတာပဲလို့ဘုရားကဟောထားတယ်မဟုတ်လားဤဒီသဘောပဲဒါဖြင့်ဝိညာဏဉာဏ်ယုတ်ကလေးဖြစ်တာလဲဟိုဘက်အတိတ်ကအကြောင်းကြောင်းဒီဘက်အကျိုးအနေနဲ့ပေါ်လာရတာမဟုတ်လားဒီဘက်ရောက်လာတော့အမိဝမ်းမှာအကျိုးတရားအနေနဲ့ပေါ်နေပြီဝိညာဉ်ဆိုတဲ့နံတရားအဥုံဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးပဋိသေစိတ်ကလေး ပြီးတော့နန်းဆိုတာသူနဲ့တွဲပဲဖြစ်တဲ့စေတသိက်တွေဟုတ်ကဲ့နော်နန်းသဘောတရားတွေဆိုတော့မြင်လည်းမမြင်ရဘူးဒါပေမဲ့လို့ရှိတယ်ဉာဏ်အနေနဲ့သိရတာပေါ့အဲ့ဒီနန်းသဘောတရားကလေးတွေပြီးတွဲဖို့ရာရုပ်ကလေးလည်းပါရသေးတာပေါ့ဒီလိုဆိုနန်းတရားနဲ့ရုပ်တရားဒါကလေးအမိဝန်တဲ့ကိန်းအောင်လာတာဖြစ်ပေါ်လာတာအဲ့ဒါကိုပဋိသတိကိန်းတယ်ပြောပါတယ်ဘေးကအကောင်လိုက်တလို့ဝင်လာတာတော့မဟုတ်ဘူးအသက်ကလေးဝင်လာတာလည်းမဟုတ်ဘူးအသက်သက်မရှိဘူးလက်ပြာလည်းမရှိဘူးဝိညာဉ်လည်းမရှိဘူးအတ္တလည်းမရှိဘူးဇီဝလည်းမရှိဘူးဒီအသုံးလေးတွေဟာစကလုံးတော့ကွဲတယ်ဇီဝချက်ကအတူတူပဲအသက်လက်ပြာဇီဝဝိညာဉ်အတ္တဆိုတဲ့ဥစ္စာတွေဟာစကလုံးကွဲပြီမဲ့လို့အသက်ကောင်ကလေးလို့ဘုန်းကြီးတို့မြန်မာတွေအနေနဲ့ယူဆကြတာလေဒီအသက်ကောင်ကလေးကဘိုက်ထဲအကောင်လိုက်တိုင်းဝင်လာတယ်လို့ထင်တာပေါ့။ဟိုရောင်ကောင်ရောင်တောင်နဲ့သူဘယ်သူဝင်ဝင်ရပါမလဲလို့ရှောက်သွားတာ။နောက်တော့သူဝင်ရမယ်ဝင်လဲတွေ့ရောဝင်ပလိုက်ရောတဲ့။ဆိုတော့အကောင်လိုက်တိုင်းဝင်တဲ့အတိတ်ပဲ။ဒီလိုမဟုတ်လား။ဟိုတခါတော့ကခွန်ကြီးတွေ့ဘူးပါတဲ့။လူဝင်စားနောက်ပြန်နောက်ကျောင်းပြန်ပြောတတ်တဲ့သူတွေ့တော့မေးစမ်းကြည့်တယ်ဘယ်လိုဝင်လာတာတုံးဆိုတော့သူကတော့တဲ့ရှောက်သွားတော့ရေတွင်ကြီးတွင်နာရောက်သွားရောအဲ့ဒါနဲ့ရေတွင်ကြီးနာသူမောမောရှိလို့ထိုင်းနေတော့မိမကြီးတယောက်ကရေကတ်လာတယ်တဲ့ရေအိုကြီးရွယ်လို့အဲ့ဒါနဲ့သူနာပဲလာထိုင်းပြောရေတွင်တဲ့ရေမုတ်ကြီးနဲ့ခါခါထဲဟောရေဒီလည်းပဲရေအိုကြီးရဲ့လည်းပြည့်ရောသူပြင်မလို့ပြန်မလို့ခေါင်းဘူးလှုပ်တဲ့အလုပ်ကိုသူကရေမုတ်ထဲဝင်နေလိုက်တာတဲ့အဲ့ဒါနဲ့မိမကြီးရဲ့ရွက်သွားလို့အိမ်ရောက်ပြောတဲ့အဲ့ဒါနဲ့ဒီအဲ့ဒီအိမ်ရောက်တာနဲ့အဲ့ဒီမိမရှိတဲ့ဝင်နဲ့ဝင်လိုက်ပြောတဲ့အဲ့ဒါနဲ့အဲ့ဒီမိမရည်သားဖြစ်သွားရောသူအချင်းပြောတာပါအဲ့ဒါလိုတော့မဟုတ်ပါဘူးအကောင်လည်းဝင်တာလည်းမဟုတ်ပါဘူးသူကလည်းအသက်မဟုတ်ပါဘူးဟုတ်လို့ရှိရင်သူပိတ်တာကလေးနေမှာပေါ့အသက်ရလို့တော့ရှိလားမရှိဘူးလက်ပြာလည်းမရှိဇီဝအတ္တမရှိရှိရင်သူပြည့်ရင်ပိတ်တာကလေးနေမှာပေါ့အဲ့ဒါလေးကအိမ်လိုက်လားဒီလိုနေမှာပေါ့ဒီလိုသာဖြစ်ပါတဲ့အတ္တလိပ်ပြဇီဝဝိညာဉ်အတ္တမရှိရုပ်တရားနဲ့နံတရားမျှသာရှိသည်ဝိညာဉ်ဆိုတဲ့နံတရားသူနဲ့တွဲပဲဖြစ်တဲ့နံဆိုတဲ့စေတသိက်ကလေးတွေဒါကနံတရားပေါ့ရုပ်ဆိုတာကရုပ်တရားနံတရားနဲ့ရုပ်တရားဒီနှစ်ပါးဟိုအတိတ်ကကံတရားတွေကြောင့်ဒီဘက်အမိဝင်မှာဖြစ်ပေါ်ပြီးတော့လာတာဒီလိုနော်ဟုတ်အကောင်လိုက်ဝင်လာတာဟုတ်ကဲ့လားဟုတ်ပါဘူးမဟုတ်ပါဘူးအကောင်လိုက်ဝင်လာတယ်ဆိုရင် तू ဟိုဘက်ကအကောင်ကလေးကတည်တယ်ကြည်တယ်မရှိဘူးဒီဘက်အမိဝင်တယ်တောက်ချောက်ဝင်တယ်ဆိုတော့ तू ခိုင်းမြဲနေတဲ့အတိတ်ပဲရောက်မှာပေါ့မဲခိုင်းမြဲနေတယ်ဆိုတာပါဠိလိုတတ္တတာယူဆွဲတာကဒိဋ္ဌိတတ္တတာနဲ့ဒိဋ္ဌိနဲ့ပေါင်းအဲဒါလို့ဆိုရင်ဟောနေရင်ထိုင်ရင်နဲ့တတ္တတာဒိဋ္ဌိဝင်တော့တာပဲဒီထိုင်နေမြဲတယ်လို့အယူအဆွဲဝင်တာမဟုတ်လားဝင်နေဒီလိုဆိုလို့ရှိရင်ဒိဋ္ဌိတစ်မျိုးကိုဝင်နေရောက်နေပြီးအဲ့ဒီပုဂ္ဂိုလ်တရားအားထုတ်မရဘူးတဲ့ဒါကြောင့်ဒီအယူအဆလေးတွေမဟုတ်ပါဘူးဖယ်လိုက်ပါဘုန်းကြီးတို့မဟုတ်ဆရာတော်ဘုရားကြီးကခဏခဏသတိပေးတယ်နော်ဗာဒိဋ္ဌိသတ္တတာဒိဋ္ဌိထိုင်နေမြဲတယ်လို့ယူဆွဲရင်ဗာဒိဋ္ဌိသတ္တတာဒိဋ္ဌိဘုန်းကြီးတို့အလုံးကိုချင်းနေကြပါတယ်ကိုဝင်းထဲမှာဟူပြီးဒီပြီးအကောင်ကလေးရှိတယ်လို့ထင်တာမဟုတ်လားအကောင်ကလေးဆိုတာအသက်ကလေးပေါ့ပြောကြတာမဟုတ်ပါဘူးမရှိပါဘူးဒီသဘောကိုဟိုရှိတုန်းကတည်းအမျိုးမျိုးစမ်းသပ်ကြတယ်ဒီလိုပဲထင်ရပြောကြတာပြောကြတော့ဒီထက်အသက်ကလေးဘယ်လိုလှုပ်သိမလဲဆိုပြီးတော့တချို့ဒေဂာနည်းအနာနာကပြီးတော့ကြည့်ပါဇက်ကဟာကနေလည်းဖြစ်သွားရောဟောအသက်ကလေးထွက်သွားပြီပြောကြတာလေမဟုတ်တော့မဟုတ်ပါဘူးမြင်လဲမြင်ရတာမဟုတ်ဘူးသူကသူအကျော်ဆွဲလို့ဟာတာနေမှာပေါ့အသက်ကလေးတော့မဟုတ်ပါဘူးအကျော်ဆွဲလို့ဟာတာဖြစ်ပါလိမ့်မယ်အသက်ကအစကတုန်းကတည်းရှိမှမရှိပဲမရှိတဲ့ဥစ္စာရှိတယ်လို့ထင်တာမဟုတ်လားအတိသဘောတရားကလေးကိုပဲအသက်ကလေးလို့ထင်ပြီးတော့အသက်ကလေးကပဲစားခြင်းတယ်အသက်ကလေးကပဲသွားခြင်းတယ်သူပဲဝှခြင်းတယ်သူပဲအိတ်ခြင်းတယ်သူပဲအစစာရရဦးဆောင်လဲလို့ဒီလိုထင်တာမဟုတ်ဘူးလေနံသဘောတရားစိတ်ကလေးရှိသေးတယ်မဟုတ်လားအဲ့ဒါကလေးကသာသူဒီပင်နံတရားကလေးကသာဥဆောင်တာပါဟုတ်ကဲ့နော်ဒါကိုပဲသူကအသက်ကလေးလို့အောင်းမေးပါတယ်မဟုတ်ပါဘူးနံသဘောတရားကလေးပါစသာချင်းအဥဆုံးဖြစ်တဲ့နံသဘောတရားဝိညာဉ်ကလေးကိုပဋိသန္ဓေစိတ် တဘွားလုံးဖြစ်နေတဲ့စိတ်တွေကြတော့ပဝတိစိတ်ဟုတ်နောက်ဆုံးမှဒီတဲ့စိတ်ကလေးကြတော့သုတိစိတ်လို့ပြောခဲ့တယ်မဟုတ်လားအဲ့ဒီထဲပဝတိစိတ်ကလေးတွေသာဖြစ်မှာပေါ့အတိတဘောတရားကလေးတွေလေအဲ့ဒါလို့သာရှိပါတယ်အသက်ရဲ့လို့မရှိပါဘူးအသက်ကလေးရှိတယ်လို့စွဲနေရင်ခိုင်နေမြဲတယ်ဆိုတဲ့အတိပဲရောက်လို့ပါတိတ်တိသတ္တတာဒိဋ္ဌိသတ္တတာဒိဋ္ဌိခြင်းရတဲ့ဆွဲတာဘုန်းကြီးတို့ကြောင်းသားမှာအိုးတက္ကမကြီးတယောက်သူကနေမကောင်းဘူးမှိုင်းလို့အဲ့ဒီတည်းအနာနာကလူတွေမှားနေတာငါသေးလို့ရှိရင်ကြံတော့မပို့ကြပါနဲ့ဟဲ့ဘာပြုလို့တော့ဥမာကြောက်လို့မိပူမာကြောက်လို့သိတဲ့ပူမာဆိုသူ့ကိုသူပူမာမဟုတ်ဘူးသူကတသေးပြီးပြီပေါ့လေသူ့အသက်ကလေးမိပူမာဆိုလို့ပြောတာဟောသူမှားနေတာပြီးတော့ရေကူးတုတ်တန်လည်းမမြုပ်ကြနဲ့ဟဲ့ရေကူးတုတ်တန်ကလည်းဘုန်းကြီးတို့ကြောင်းနာအနည်းပဲဘာပြုလို့ရောလို့မေးတော့ဒီကောင်းနေကြောက်လွန်းလို့ဒီကောင်းနေကြောက်တဲ့သူ့အသက်ကလေးကိုဒီကောင်းနေစားမှာဆိုလို့ပြောတာဟောအဲ့ဒါလို့ဒီချင်းမှဆွဲပါပဲအဲ့ဒါလို့ဆိုရင်ไปแท้มาอากองนี้อาจารย์นี้ရှိတယ်လို့ယုံကြည်ပြီးတော့နေရင်ပါတိတ်တိရှိတယ်ဆွဲတယ်အေးဒီဥစ္စာတွေဖြောက်ပါတော့ဟုတ်လည်းမဟုတ်ပါဘူးရှိလည်းမရှိပါဘူးမရှိဘူးမရှိဘူးဆိုတဲ့ထက်ဆွဲတယ်เนาะဆွဲတယ်တယောက်ယောက်များတည်ပြီးဆိုရင်အေးဒီတဲ့အတက်ကလေးစားဖို့ဆိုပြီးတော့ခေါင်းရနာမှာဆွတ်တော့တင်တယ်လို့ဓမင်းပွက်ကလေးထားတာတွေ့ကြလားကော်ဖီလက်ထည့်တယ်เนาะမုံနဲ့ပါနဲ့အပြည့်စုံแม่ไอ้อัตตะคลีเอาป่าเจดอลูกดิโลหมอล่ะตะชู่ซีเกรตไจตาขึ้นมาเอ๊ะอะละหี่ไปแล้วมีโกตะทองๆเนี่ยถ่ายอ๋ออ๋ออัตตะคลีตอกผู้อ่าไอ้ตะลุอสงมาทีละอัตตะคลีရှိတယ်လို့ซွဲราหมอล่ะปาเตฏิซွဲเด้ซွဲเด้ทีลุရှင်ดิอัตตะคลีอ่ะวูวูไม่ตั้วกูได้ไอ้ขောင်ไดคนเนี่ยกัดนี่ดิโลจะပြောได้หมอล่ะฮะအစကတည်းကတန်ရှိမှမရှိပဲနဲ့အဲ့လိုအကောင်းလောင်လေးကိုရှိမလားမရှိပါဘူးဒါကိုမြင်မြင်မရှိဘူးလို့ယုံကြည်ပါသိချပါစွဲတယ်နော်စွဲပြီးတော့ဒီအသက်ကလေးထွက်သွားတဲ့အခါခီးလျှောက်သွားမှာကိုစိုးစရိတ်မပါရင်သူခမညာမျက်နှာငယ်စရာဆိုပြီးတော့ဇီးကလေးပါလေးတောင်ပေးတတ်ကြသည်ဘယ်လောက်ပေးဓမ္မတဲ့ဟာဓမ္မနဲ့လောက်ပါမလားလောက်ဘူးလောက်ဘူးအခုခေတ်တမတ်တောင်တော်တော်ရှားလိမ့်မယ်နော်ဟုတ်တမတ်တောင်ပြောင်းနေတာဟုတ်လားဟုတ်တယ်ဆွဲကြတာဆွဲကြတာအကောင်ကလေးအကောင်ကလေးရှိတယ်ဇိရိတ်ကတို့ကဟုတ်ကဲ့လားဖြစ်ကူချောင်းကြများတွေ့လို့ရှိအောင်ဟိုဘက်ကန့်ကိုသွားဖို့ရာအတွက်ကတို့တမစီတမကျွန်တော်ဟိုဘက်ကန့်ကူပေးပါရော့တမဘယ်လိုပေးဖို့မဟုတ်လားတမနဲ့ဟိုကလည်းကူပို့ပေးမှာမဟုတ်ဘူးဒီမှာမဟုတ်ဘူးဟုတ်လဲမဟုတ်ဘူးဒီဥစ္စာတွေကိုပယ်ဖြစ်ပါနော်ပယ်ဖြစ်ပါတချို့လိပ်ပြာခွဲတဲ့အသက်တို့လိပ်ပြာတော့အတူတူပေါ့လိပ်ပြာခွဲထားလိုက်မှတော့ကြကလေးလာခေါ်လိမ့်မယ်ကလေးပေါက်စားရှိပြီးတော့သေးတဲ့သူတွေလေမဲဘသူပေးဘဝပေးနေဆိုပြီးတော့ချိန်ဝင်ကြီးနဲ့လေဟိုဘက်ချိန်ဟိုဘက်လေးပါတယ်ဒီဘက်လေးပါမလေးရင်လက်နဲ့ကိုတွန့်ပြရတယ်ကိုပေးစေခြင်းနဲ့ဘက်ကိုလေဒီလိုဟာတွေရှိပါတယ်အသက်ကလေးရှိတယ်လို့ယူဆွဲလို့မဟုတ်လားယူဆွဲတယ်ဘုန်းကြီးကြောင်းလာဥပုသ်ဆောင်တဲ့တက္ကမကြီးတွေဆိုရင်ဘုန်းကြီးကခဏခဏပြောထားတာအသက်မရှိလိပ်ပြာမရှိဇီဝမရှိဝိညာဉ်မရှိအတ္တမရှိအမျိုးမျိုးလှက်ပတ်ပြောတော့ဘုန်းကြီးတက္ကမကြီးတွေသဘောကိုပေါက်လို့ပေါ့ဘယ်နဲ့လဲတက္ကမကြီးတို့အသက်ရှိလားမရှိပါဘုရားလိပ်ပြာကောလိပ်ပြာလည်းမရှိပါဘုရားဟမ်လို့ကိုဘုန်းကြီးနဲ့ကိုတက္ကမကြီးတွေတနေ့တော့ဥပုံနေနေမြင့်နေကြတယ်နေမြင့်မှရောက်လာကြတော့ဘယ်နဲ့လဲဒီမကြီးတို့ဒီကနေ့နေမြင့်လာဘာရင်းနာဖြစ်နေလို့တို့မှန်ပါအိန်းနာလိပ်ပြာကလေးခွဲပြီးနေရလို့ဗျာသူတို့ကိုယ်တိုင်ခွဲပြီးလားအောက်မဲ့လေးမရှိဘူးလို့ယုံကြည်နေတာခုသူတို့ကိုယ်တိုင်လိပ်ပြာခွဲပြီးနေရလို့တဲ့ဆွဲကြတယ်မဟုတ်လားဆွဲတယ်အသက်ကလေးလိပ်တာကလေးအကောင်ကလေးအလောင်ကလေးဆိုကြတဲ့အတိုင်းဒါလေးကမသေးဘူးမြဲနေတယ်ခိုင်းနေတယ်ဆိုတဲ့အတိတ်ပဲမဟုတ်လားပါတိတ်ရှိသတ္တဒိဋ္ဌိတချို့ကြပြန်တော့လေယူဆကြပြန်ပါတယ်အဲ့ဒီအသက်ကောင်ကလေးရှိတယ်လို့တော့သူဆွဲတယ်ဆိုတော့ဒီအသက်ကလေးကဟိုဘက်မလိုက်ဘူးဒီဘက်မှာပဲတည်ပြဒီလိုလဲဆွဲကြသေးတယ်နော် ဒီအသက်ကလေးကဟိုဘက်ခန္ဓာကိုယ်နဲ့ဟိုဘက်ဘဝနဲ့မဆိုင်ဘူးဒီဘက်ဘဝနဲ့ဒီဘက်ခန္ဓာကိုယ်နဲ့ဆိုင်တာဒီခန္ဓာကိုယ်သိကြည့်ပြည့်စည်ရင် तू လည်းသိရောနောက်ဥစ္စာနောက်ဥစ္စာတသက်အသက်တည်ထောင်တာဒီလိုဆွဲတာနော်ဒီလိုခြားတာတော့လည်းကြားထဲမှာပြတ်မနေဘူးလားပြတ်နေတာပါဠိလိုဥစေတာယူဆွဲတာကဥစေတာဒိဋ္ဌိဥစေတာနဲ့ဒိဋ္ဌိနဲ့ပေါင
်
းဥမေဒီလိုလည်းဆွဲကြပြန်သေးတယ်ဥအခရာရဲ့သွေထိုးရဲ့စာလုံးနဲ့စလိန်ဆင့်အုပ်စီဓာတွေရေတာအုပ်စီတာပြတ်နေတယ်ကြားတယ်လေယူဆွဲတာကဘာတော့ဒိဋ္ဌိဒိဋ္ဌိဆိုတာဓာတွေလုံးကြီးတင်ရဲ့ထာဝံပဲလုံးကြီးတင်ရဲ့ဒိဋ္ဌိမဟုတ်ဘူးအထက်ထဲကအချောင်းလေးပါတဲ့ဒိဋ္ဌိဒီလိုဖြစ်တာပေါ့နော်အုပ်စီတာဒိဋ္ဌိဒီလိုဆိုရင်သောသောတုံးကတတ္တတာတာရဲ့တာကြီးတစ်လုံးရဲ့တတ္တတော်ဘူးတလုံးတည်းတတ္တတာခိုင်နေမြဲတယ်ဒါကပြီသူပြောတာကပါတော့ဒိဋ္ဌိဒါလို့ဆိုနှမျိုးပေါ်တတ္တတာဒိဋ္ဌိဥစ္စေတာဒိဋ္ဌိဆွဲရတယ်နော်တတ္တတာဒိဋ္ဌိဥစ္စေတာဒိဋ္ဌိဒီဆွဲလေးတွေဆွဲပါတယ်ဘသူမှသင်မပေးပဲနဲ့တတ်တယ်နော်အဲခိုင်နေမြဲတယ်မိမိတို့ခန္ဓာကိုယ်ကြီးလည်းခိုင်နေမြဲတယ်ဒီလိုမဆွဲပြီဘူးလားပါဒိဋ္ဌိသမ္မတဒိဋ္ဌိကိုတခုကြတော့ပြီးပြတ်တာပဲနောက်တာအဆက်အစပ်မရှိဘူးအဲ့ဒါပဲကောင်းတယ်အဲ့ဒါကြိုက်တဲ့သူကလည်းကြိုက်သေးတယ်နော်ပြတ်သွားတဲ့ဥစ္စာကိုပဲကြိုက်တယ်ဆိုတော့ဥစ္စာကြတော့ဥစ္စေတာဒိဋ္ဌိဒီလိုမဟုတ်လားသတ္တတာဒိဋ္ဌိဥစ္စေတာဒိဋ္ဌိအဲ့လိုနှမျိုးရှိပါတယ်အဲ့ဒီလိုမဟုတ်ပါဘူးအစကတည်းကတည်းကဘုရားကိုယ်တော်မြတ်ကြီးပဋိစ္စသမုပ္ပါဒေသနာတော်ကြီးဟောထားတာရှိတာပဲသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပဏ္ဏတရားနဲ့ယုတ်တရားလို့ဒီလိုရှိတာမဟုတ်လားဒါပဲရှိတဲ့အသက်ကောင်လေးလိပ်ပြလေးဝေဝิญဉ်လေးအတ္တလေးဇီဝလေးဒီထက်ပါလားမပါပါဘူးခိုင်နေမြဲတယ်လည်းမဟုတ်ဘူးဟိုဘက်ကမြန်ကူးလာတာလားမဟုတ်ပါဘူးဟိုဘက်ကကူးလာတယ်လို့ဆိုလို့ရှိရင်ယုတ်ကလေးတွေနံကလေးတွေဟိုဘက်ကကူးလာတယ်ဆိုရင်ခိုင်မြဲနေတဲ့အတွက်ဗာဒိဋ္ဌိကူးမလာပါဘူးဟိုဘက်ကဟိုဘက်တက်တက်နေခဲ့တာပဲဒီဘက်ကဒီဘက်တက်တက်နေတာပဲလို့ဒီလိုဆွဲပြန်လို့ရှိရင်လည်းပဲတခြားစီဖြစ်တဲ့အတွက်ဗာဒိဋ္ဌိနှမျိုးလုံးပဲပါတယ်ဘုရားကိုယ်တော်မြတ်ကခိုင်မြဲနေတာလည်းမဟုတ်ဘူးကွနော်ပြီးတော့တခြားစီလည်းမဟုတ်ဘူးဒီလိုပြောတယ်နော်ဒါလေးကအင်မတန်နှုတ်ပါတယ်တိမ်မွေးပါတယ်သိမ်မွေးပါတဲ့စားတဲ့လည်းပဲဤအမျိုးမျိုးဥပမာအမျိုးမျိုးနဲ့ပြရှာပါတယ်။ဟိုပဲ့တင်တာဥပမာတို့အဲတစိမ့်နှိမ့်တဲ့ဥပမာတို့ဒီလိုတွေရှိပါတယ်နော်။အဲ့လိုတွေရှိတဲ့အနေနဲ့နည်းနည်းဟိုငွေပို့တဲ့ဥပမာဒါသိတဲ့ပါရဲ့အဲ့ဒီတဲ့ငွေပို့တဲ့ဥပမာကလေးကဘိုးရှင်းပါလိမ့်မယ်ထင်တယ်။ရှင်းတယ်ဆိုတော့ဟိုပဲ့အဲမြို့ကနေပြီးတော့ဒီဘက်မြို့ကိုငွေပို့တယ်မန္တလေးကနေပြီးရန်ကုန်ပို့တယ်ပဲဆိုကြစို့မန္တလေးကနေပြီးတော့ရန်ကုန်ကိုကိုယ်အဆက်အသွယ်ချင်းကဲငွေပို့တယ်ပို့တဲ့အခါကျတော့လူကြုံနဲ့ပို့တာမဟုတ်ဘူးစာတိုက်ကနေပြီး money order နဲ့ပို့တာဟုတ်ကဲ့နော် money order နဲ့ပို့တယ်အဲ့ဒါလေးကပို့ပြီးတော့ရှင်းပါလိမ့်မယ်ကဲမန္တလေးကလမ်းပြီးတော့ငွေပို့တယ်ကိုယ်အလုပ်စခန်းအလုပ်ကိစ္စအရာငွေကမဲသိန်းနဲ့ချီပို့တာနော်မဲအဲ့လိုပဲဆိုကြပါစို့ဟဲ့ဒီကတကကြီးဥစိန်ဝင်းထံရန်ကုန်မှာရှိနေတဲ့ဥစိန်ဝင်းထံဟိုငွေတွေပို့လိုက်တယ်နော်ကဲဘယ်လောက်လောက်ယူရင်နော်ရမှာမှာမဟုတ်ပဲနဲ့အလကားအလကားယူမှာပဲဥစားသိမ့်ဘယ်လောက်လောက်ယူရင်လာတော့ပြောတာပြောချလိုက်ပြောတာအာဏာနေကုန်ရတယ်ကဲငါသိမ့်ဆိုပါတော့အဲငါးသိန်းလူကျင်နေဆိုတော့ဟိုကပို့လိုက်ပြီးမန္တလေးကနေပြီးတော့ဟဲ့ဒီရန်ကုန်တကကြီးဥစိန်ဝင်းတန်ငါးသိန်းပို့လိုက်တယ်ပို့တာကလူကြုံနဲ့မဟုတ်ဘူးယထာနဲ့ကားနဲ့လည်းမဟုတ်ဘူးလေးမြန်နဲ့လည်းမဟုတ်ဘူးဟိုစာတိုက်ကနေပြီးမန်နီအော်ဒါနဲ့ပို့တာမဟုတ်လားဟိုကပို့လိုက်ရောမကြပါဘူးဒီမှာရောက်ချလာပြီးတော့ဟောရော့ခင်ဗျပို့လိုက်တယ်ငွေငါးသိန်းဆိုပြီးတော့စာတိုက်မင်းကထုတ်ပေးတယ်နော်အဲထုတ်ပေးတယ်အဲ့ဒီထုတ်ပေးတဲ့ဥစ္စာသိရမယ်အဲ့ဒီငွေတွေဟာမန္တလေးကပို့လိုက်တဲ့ငွေတွေအထုတ်လိုက်တိုင်းရောက်လာတာလားမဟုတ်ပါဘူးဗျာမန္တလေးကပို့လိုက်တဲ့ငွေတွေကဟိုမှာပဲဟိုဘန်တိုက်ပဲနေရစ်ပါတယ်ဒီမှာပေါ်လာတဲ့ငွေကဒီဘန်တိုက်ကထုတ်ပေးတာရန်ကုန်ဘန်တိုက်ကထုတ်ပေးတဲ့ငွေ ဟိုမန္တလေးကပို့လိုက်တဲ့ငွေတွေကမန္တလေးပန်တိုင်းမှာပဲကျန်ရစ်ပါတယ်ပို့လိုက်တဲ့နော်ဟင်းပို့လိုက်တဲ့ငွေတွေဒီရောက်တော့တကကြီးဥစိန်ဝင်းလက်ထက်မှာငွေဘယ်လောက်ရောက်လား5သိန်းရောက်လာတယ်အဲ့ဒီ5သိန်းကဟိုအပ်ပို့လိုက်တဲ့ငွေတွေဒါတိုက်ကိုဒီအထုတ်လိုက်တိုင်းမဖြီးပဲရောက်လာတာလားမဟုတ်ပါဘူးဟိုကဟာဟိုပဲဒီကဟာကဒီပဲဒါပေမဲ့ဒီမှာဘယ်လောက်ထုတ်လို့ရတော့ဘာဖြစ်လို့5သိန်းပေါ်လာတာလဲကိုက5သိန်းပေါ်လို့ကိုက5သိန်းပို့လိုက်လို့မို့လို့ဒီမှာအကျိုးအနေနဲ့5သိန်းပေါ်ကိုက10သိန်းများပို့လိုက်ရင်ဒီမှာ10သိန်းကျမှာပေါ့10သိန်းအကျိုးအမြတ်ဖြစ်နေပေါ်လာမှာပေါ့ကိုက15သိန်းများပို့လိုက်ရင်ဒီမှာ15သိန်းပေါ်လာမယ်ကိုကအကြောင်းအားလျော်စွာဒီမှာအကျိုးတရားအဖြစ်နဲ့ပေါ်ရတာပစ္စည်းချင်းတော့ဆက်ရလားမဆက်ပါဘူးကိုက5သိန်းပို့ခြင်းဆိုတဲ့အကြောင်းဒီမှာ5သိန်းပေါ်လာခြင်းဆိုတဲ့အကျိုးကိုကအကြောင်းကြောင့်ဒီမှာအကျိုးဖြစ်ကိုကပစ္စည်းနဲ့ဒီကပစ္စည်းဓာတ်ရိုက်တော့ဆက်ရလားမဆက်ပါဘူးကိုအကြောင်းတရားကအကြောင်းတရားလုပ်ပြီးတော့ဟိုမှာပဲနေရခဲ့တယ်ဒါပေမဲ့အဲ့ဒီအကြောင်းကြောင့်ဒီမှာအကျိုးတရားအနေနဲ့ပေါ်လာတယ်ဟုတ်ကဲ့နော်အဲ့ဒီသဘောပါပဲဒီမှာလဲသင်္ခါရဆိုတဲ့လွန်လေပြီးသောအတိတ်ကာလကကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရအရာကောက်ရင်စေရနာတွေကောက်ရမယ်လို့ပြောရစင်နော်အဲ့ဒီအကြောင်းတရားတွေကြောင့်ဒီဘက်မှာသူနဲ့လိုက်ဖက်တဲ့ဝိညာဉ်ဆိုတဲ့ပဋိသေစိတ်နာမ်ဆိုတဲ့တွဲပက်စေတသိက်တွေရုပ်ဆိုတဲ့သူတို့တွေနေဖို့ရအခန္တအနေနဲ့ရုပ်ကလေးပါလာသေးတာဒါတိတိပေါ်လာတာအဲ့ဒီဟာလေးတရားဟိုကအကြောင်းကြောင့်ဒီမှာအကျိုးအနေနဲ့ပေါ်တာကိုကနေပြဒီကိုကူးလာတာတော့ဟုတ်ကဲ့လားမဟုတ်ပါဘူးမဟုတ်ဘူးကိုကအကြောင်းရှိလို့ဒီမှာအကျိုးအနေနဲ့ပေါ်ရတာဆိုတော့ဆက်နေတာကောဟုတ်ကလားမဟုတ်ပါဘူးပြနေတာကောဟုတ်ကလားမဟုတ်ပါဘူးကိုကအကြောင်းကြောင့်ဒီမှာအကျိုးပေါ်လာတာဆိုတော့ပြနေတာလည်းမဟုတ်ပါဘူးတပြင်ဟိုကဥစ္စာတွေဒီမှာတောက်လျှောက်ငွေတွေဆက်လာတာမျိုးလို့ကောဆက်တာဟုတ်ကလားမဟုတ်ပါဘူးအေးဆက်တာလည်းမဟုတ်ပြတ်တာလည်းမဟုတ်ဆက်တယ်ဆိုရင်ဗတ္တိတိ
ပါပ
ါပြတ်နေတယ်ဆိုရင်ဗတ္တိတိ
ပါပါအ
ဲ့ဒီနှစ်ခုကြားတဲ့ကသွားတာဖရာကိုရောမြတ်ဘုန်းကြီးတို့ဖျက်ရှင်ကိုရောမြတ်ကြီးရဲ့အယူဝါဒကသတ္တတဒိဋ္ဌိဩစေတာဒိဋ္ဌိနှစ်ခုရဲ့ကြားတဲ့ကသွားတာမစ္စည်းမှာပฏิပဒါဆိုတာလေအဲ့ဒါလိုပါပဲအင်မတန်သိမ့်ဝေးတယ်နော်အေးဘုန်းကြီးတို့တတွေ့တာဖြင့်အခုလူဘွားရောက်လာတာအမိဝမ်းတဲ့ရောက်လာတာပဋိသေစိတ်ကလေးကင်းလိုက်တယ်ဆိုကြတဲ့အဲ့ဒီပဋိသေစိတ်ကလေးကဟိုဘက်ကစိတ်ကလေးဒီဘက်လာတာလားမဟုတ်ဘူးလာတယ်ဆိုရင်ဗာဒိဋ္ဌိမလာပါဘူးမလာဘူးလို့လုံးလုံးပြတ်နေတာကဟုတ်ပလားဖြစ်ပေါ်တာကတော့ဒီဘက်မှာအစ်စ်ပါပဲအစ်စ်ဖြစ်ပေါ်ပဲမယ်လို့ဟိုအတိတ်ကဘာမှမဆိုင်မဲနဲ့အလိုလိုထားဖြစ်ပေါ်တာမျိုးလားအလိုလိုထဖြစ်ပေါ်တယ်ဆိုရင်တော့ကြားတဲ့ပြတ်ပြီးတော့နေတဲ့အတွက်ဗာဒိဋ္ဌိအဲ့ဒါလိုကောပြတ်နေတာဟုတ်ကဲ့လားဟ
ုတ်ပါ
ဘူးဗျာအဲ့ဒါလိုပါတဲ့ယူဆရမှာအဲ့လိုယူဆရမှာဒါဖြစ်ရင်ခုဘုန်းကြီးတို့စကြစို့ဟောအမိဝမ်းနဲ့မှာဝိညာဉ်နဲ့နာမ်ယုတ်ဆိုတဲ့ဥစ္စာလေးစပြီးတော့ဖြစ်ပေါ်တော့မယ်နော်ဒါကလေးကဟိုအတိတ်ကဒီဘက်ကိုကူးလာတာလား
ဟုတ
်ပါဘူးဗျာကူးလာတယ်ဆိုရင်ဗာဒိဋ္ဌိဖြစ
်
ဟုတ်ပါကကြားရလဲဘာမှအဆက်ဆက်မရှိဘူးအကြောင်းတရားလည်းမရှိဘူးအလိုလိုဟဲ့ဒီအမိဝမ်းနဲ့မှထားပြီးတော့ဝိညာဉ်နှံရုပ်ဆိုတဲ့ရုပ်တရားနဲ့နံတရားလေးထားပေါ်တာလားအဲ့လိုထားပေါ်တယ်ဆိုရင်ဂျာတယ်မှာအကြောင်းတရားပြတ်ပြီးတော့နေတဲ့အတွက်ဗာဒိဋ္ဌိအခုကြားတော့အဲ့လိုအကြောင်းတရားပြတ်တာကောဟုတ်လားမဟုတ်ဘူးလေသင်္ခါရဆိုတဲ့အကြောင်းကြောင့်ပစ္စယအကြောင်းကြောင့်ဝိညာဏံဝိညာဉ်ဆိုတဲ့ပฏิတရေစိတ်အကျိုးလေးဖြစ်ပြီးတော့နံယုတ်ဆိုတဲ့သူနဲ့တွေ့ပဲနန္တရားစစ်နန်းဆိုတဲ့စေတသိက်ကလေးတွေလည်းပါတဲ့အခန္ဓာယုတ်ကလေးလည်းပါတယ်ဟုတ်ကဲ့လားဖြစ်ပေါ်လာတာလေအစ်စ်ဖြစ်ပေါ်လာတာအစ်စ်ဖြစ်ပေါ်လာတာအတိတ်ကဒီဘက်ကိုကူးလာတာလားဟုတ်ပါဘူးအစ်စ်ဖြစ်ပေါ်တာအစ်စ်ဖြစ်ပေါ်တာလည်းဘယ်သူမှမဆိုင်မနဲ့အလိုလိုထားပြီးတော့သူ့ကြီးတဲ့ပေါ်တာတည်းလ
ားဟ
ုတ်ပါဘူးဒီလိုလည်းမဟုတ်ဘူးဟိုကအကြောင်းကြောင့်ဒီမှာအကျိုးအနေနဲ့ပေါ်ရတာဆိုတော့ပြတ်နေတာကောဟုတ်ကလား
ဟုတ်ပါ
ဘူးဗျာဆက်နေတာကောဟုတ်ကလားဟ
ုတ်ပါဘူးဗျာ
အဲ့ဒီသဘောတည်းဒါဖြင့်အမိဝမ်းရောက်လာပြီးဝိညာဏံယုတ်ရောက်လာပြီနော်ဟ ေါ်တော်မူတဲ့အခါကအဓိကကြာရအရင်နှုတ်တော်ကထုတ်ခေါ်ပြီးတော့ဝိညာဉ်ပြီးတော့မှဒုတိယအနေနဲ့ပဲတဲ့လို့နာယုံနှစ်ခါခွဲဟောတာတကယ်ဖြစ်စင်မှာတော့တပြိုင်နက်တက်တပြိုင်နက်ပါဖြစ်စင်မှာဝိညာဉ်နာယုံဝိညာဉ်ရောနာယောယုတ်ရောဒီသုံးမျိုးလုံးတပြိုင်နက်ဟုတ်ကဲ့လားကဲအမိဝတ်မှာရောက်လာပြီးဝိညာဉ်နံယုတ်ဟုတ်လားဝိညာဉ်ကနံတရားနံကလည်းနံတရားယုတ်ကလေးကယုတ်တရားနံတရားနဲ့ယုတ်တရားဒီနှစ်ပါးကိုကလလရေကြည်ဘယ်နဲ့က
လလရေကြည
်ယုတ်ကလေးနဲ့နံကလေးကိုဘယ်နဲ့ခေါ်ကလလရေကြည်အဲ့ဒီထဲမှာနံတရားစံမြင်အောင်တဲ့ပစ္စည်းမှမဟုတ်ဘဲနဲ့ကလလရေကြီးနံဝိညာဉ်နဲ့နံကနံတရားယုတ်ကယုတ်တရားအဲ့ဒီနံတရားနဲ့ယုတ်တရားတည်တည်မှားမှားကလေးဒီဟာလေးနှစ်ခုပေါင်းကိုဘယ်နဲ့ခေါ်ကလလရေကြီးလို့ခေါ်ပါတယ်အဲ့ဒီကလလရေကြီးလေးတွေကဘယ်လိုတွေ့ရွေ့ကြီးပြင်းလာတယ်လဲဖေဟာလို့ဆိုတော့အဲ့ဒီကလလရေကြီးဆိုတဲ့အထက်မှာဘယ်လိုပြောင်းလဲလာတယ်လဲလို့ဆိုတော့ဒီကလေးကစသားချက်အမိဝမ်းနဲ့မဲ့ဘလောက်ကြီးတယ်လဲအမိဝမ်းနဲ့မဲ့စပေါ်လာတဲ့အချိန်အဲ့ဒီယုတ်ကလေးကဘလောက်ကြီးတယ်လဲဟုတ်ကဲ့လားအဲ့ဒီပြဿနာသိမကြည့်ပါဘူးတဲ့အဲ့ဒီယုတ်ကလေးဟာဟိုရင်ကလေးတကောင်တဝတောက်လောက်ယုံရေတပေါက်စာလောက်ပဲရှိပါတယ်ရေသွားတောက်ရေအိုးသွားတောက်ပူတဲ့ရေကလေးလက်ကလေးနဲ့ရေအိုးအဖုံးပေါ်မှာတောက်လိုက်လို့ရှိရင်ရေကလေးဖောင်းဖောင်းကလေးနေမှာပေါ့အဲ့ဒါလေးကိုရင်ကလေးတကောင်များကုန်းတောက်မယ်ဆိုရင်မဝလောက်ဘူးလားဟဲ့အဲ့ဒါလောက်ပဲရှိပါသေးတယ်ရင်ကလေးတဝတောက်ရေတပေါက်စာလောက်ပဲယုတ်ကလေးကသိမကြည့်ပါဘူးရင်ကလေးတဝတောက်ရေတပေါက်စာလောက်ပါပဲဟဲ့ဘယ်ဟုတ်မလဲရင်တဝတောက်ဆိုတာနဲ့တဲ့ရေမဟုတ်ဘူးတလူဆိုဘယ်လောက်လောက်ပြောချင်တာတုံးလို့ဆိုတော့ဩအကလေးရှိပါတဲ့အကလေးသေးသေးအဖျားကလေးစိုးရုံကလေးထောပတ်ခွက်စီခွက်ထဲထောက်နဲ့ပြန်ပြီးတော့မလိုက်လို့ရှိရင်အဖျားမှာတိကပ်ပါလာတဲ့စီပေါက်လောက်ဆိုတော့ရင်ကလေးတဝတောက်တဲ့နင်းမသွားဘူးလားမေဒါတောင်များသေးတဲ့ဟဲ့ဒါများရင်ဘယ်လောက်ပြောကျင်တယ်လဲလို့ဆိုတော့ဆံမင်ကလေးတစ်ပင်ကိုနှုတ်အဲ့ဒီဆံမင်ကလေးတစ်ပင်ကိုထောပတ်ခွက်စီခွက်ထဲအဖျားကလေးစိုးရုံထောက်နဲ့ပြန်ပြီးတော့မလိုက်အဖျားမှာတိကပ်ပါလာတဲ့စီပေါက်လောက်ဆိုတော့ဆံမင်ကအတ်တဲ့သေးတာပဲစီလည်းပဲသူ့အဖျားပါလက်တဲ့ဥစ္စာပူ၍သေးမှာပေါ့အခုဆိုရင်ဘယ်နှမျိုးရှိနံပါတ်၁ကရင်ကလေးတဝတောက်ရေတပေါက်စာအင်းများပါဘူးယုတ်ကလေးကရင်ကလေးတဝတောက်ရေတပေါက်စာဟာအဲ့ဒီလောက်မဟုတ်ဘူးဘယ်လောက်တည်းတော့နောက်ဥစ္စာကအဖျားမှာပါလာတဲ့စီပေါက်လောက်အားဒါလည်းများသေးတာပဲဆိုဘလောက်တော့ဆိုတော့ဆံပင်ပြမှာပါလာတဲ့စီပေါက်လောက်ဘယ်ဟုတ်မလဲကွအဲ့ဒါဆိုရင်ဆံပင်ပြမှာပါလာတဲ့စီပေါက်စီပင်နဲ့တာမှမဟုတ်ဖ ೇನೆ တို့ဘလောက်တော့ပြောကျင်တာတုံးလို့ဆိုတော့အဲ့ဒီဆံမင်းကလေးတပင်ကိုနှုတ်စပွဲပေါ်မှာတင်းဆွဲအရာလိုက်အရှိလိုက်ရှစ်စိတ်စိတ်ဆံမင်းကလေးတပင်အမလေးသေးသေးကလေးကိုမြောင်မြောင်လေးပိန်ပိန်ကလေးတွေနေမှာပေါ့အဲဘာနဲ့စိတ်ပါဟုတ်တယ်ညာနဲ့ပဲစိတ်လို့ရမှာပါပရိဒါနဲ့စိတ်လို့ရပါမလားမရပါဘူးအဲမရပါဘူးအဲ့လိုရှစ်စိတ်စိတ်ရှစ်ပိုင်းမဟုတ်ဘူးရှစ်စိတ်เนาะရှစ်စိတ်စိတ်တစိတ်သောပမာဏမှုံမှုံသေးသေးကလေးဟာမြောက်ကျွန်းသူတို့ရဲ့ဆံပင်မြောက်ကျွန်းသူတို့ရဲ့ဆံပင်အင်းမြောက်ကျွန်းသူတို့ရဲ့ဆံပင်ဆိုရင်နုနုမှုံမှုံသေးသေးလေးပေါ့အဲ့ဒီဆံပင်ကလေးထောပကွက်စီကွက်တဲ့အဖျားကလေးစိုးယုံထောက်ပြီးတော့နေအဖျားမှာတိကပ်ပါလာတဲ့စီပေါက်လောက်ဆိုတော့ဒါကမြောက်ကျွန်းသူဆိုတော့ခုနတုန်းကနံပါတ်3ကတောင်ကျွန်းသူပေါ့အရှိကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းခွဲရင်ဒီကျွန်းကဘာကျွန်းအဒီတကဓမ္မတွေရဲ့ဆံမင်ပေါ့နံပါတ်3ကလေဩဩဒီလိုလားနံပါတ်1ကရင်ကလေးတဝတောက်ရေတပေါက်စာနံပါတ်2ကအဖျားမှာပါလာတဲ့စီတပေါက်စာနံပါတ်3ကတောင်ကျွန်းသူတို့ရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်နံပါတ်4ကမြောက်ကျွန်းသူတို့ရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်ဒီလိုမဟုတ်လားဟာပုံပုံသေးသေးလေးပါကြည့်လို့တောင်မလွယ်ပါဘူးမှန်ဘလို့နဲ့အကြီးချဲ့ကြည့်တာရင်တော့မြင်ကောင်းမြင်ရမယ်အနေထားမဟုတ်လားဒါတောင်များသေးတယ်ခဏဘယ်လောက်လောက်တုံးဒါတောင်များတယ်ဆိုရင် ဇာတိဩနာဆိုတော့သာကောင်တစ်မျိုးဟိမွန်တာမှာရှိပါတယ်တဲ့။စကွေရေချဇာတဝံဘူးလုံးကြီးတင်တိဇာတိဥအခရာရေနာကြီးနှလုံးဆင်ရေရေချထဲတော့ဩနာဇာတိဩနာဆိုတော့သာကောင်ရဲ့အမွေကမြောက်ကျွန်းသူတို့ရဲ့ဆံပင်တဲ့တောင်သေးသေးဆိုပါလား။အဲ့ဒီသာတိဩနာသာကောင်ရဲ့အမွေကလေးတပင်နှုတ်ပြီးတော့ထောပတ်ခွဲစီခွဲတဲ့အဖျားကလေးစိုးရုံထောက်နေပြန်မလာရအဖျားမှာတိကပါလာတဲ့စီပေါက်လောင်ဆိုတော့မှုံမှုံသေးသေးလေးမမြလာအောင်အခြေအနေကလေးမဟုတ်လားအဲ့ဒါတော့ပဲရှိတယ်တဲ့ရုပ်ကလေးဟာစားတဲ့မှာဆိုတာလေဒီစိတ်ဝင်စားစရာကောင်းလို့ပြောတာပါစစာခြင်းအမိဝါနဲ့မှဖြစ်ပေါ်လာတဲ့ရုပ်ကလေးဘယ်လောက်သေးတယ်လဲလို့ဆိုတော့ဇာတိဩနာသာကောင်ရဲ့အမွေပြားမှာပါပြီးတော့လာတဲ့မုံမုံသေးသေးကလေးမမြားလာအောင်စီပေါက်ကလေးပမာအစ်မှန်ဘလူးနဲ့ကြည့်ရင်သာမြားမဲ့အနေထားပေါ့အဲ့ဒီရုပ်ကလေးပေါ်လာတဲ့အမိဝမ်းမှာဘသူ့ကြောင့်ပေါ်လာတာတော့သင်္ခါရကြောင့်သင်္ခါရဆိုတဲ့အကြောင်းတရားကြောင့်ဝိညာဉ်ရောနာမ်ရောရုပ်ရောပေါ်လာတာမဟုတ်လားဟောကအကြောင်းတရားတရားကအကျိုးတရားဟောကပဋိစ္စာတရားကသမုပ္ပါဒီလိုမဟုတ်လားဟုတ်အဲ့တလူတဲ့ဟိုကအကြောင်းကြောင့်ဒီဘက်မှာအကျိုးအနေနဲ့ဖြစ်ပေါ်လာခြင်းပဲဟိုဘက်ကကာလကရုပ်ကလေးတွေနာမ်ကလေးတွေဒီဘက်ကူးလာတာလားဟုတ်ဘူးဟိုကအကြောင်းကြောင့်ဒီမှာအကျိုးအနေနဲ့ဖြစ်ပေါ်တာအဲ့ဒီမှာဝိညာဉ်နံဆိုတာကတော့နံတရားတွေမြင်ရကောင်းတဲ့ပစ္စည်းမဟုတ်လို့အသာထားလိုက်ဆိုဆိုတာမြင်ရကောင်းတဲ့ပစ္စည်းမဟုတ်လားဘယ်လောက်ကြီးတယ်လဲလို့ဆိုတော့ခုတွေ့ပြီမဟုတ်လားဇာတိဩနာသားကောင်ရဲ့အမွေပြားမှာပါလာတဲ့စီပေါက်ကလေးကများပဲအဲ့ဒီရုပ်ကလေးကိုဝိညာဉ်တို့နံတို့ကမှီကြတာရုပ်ကလေးကအမှီခံပေါ့ဝိညာဉ်တို့နံတို့ကမှီတတ်တာဒီလိုမဟုတ်လားနံတရားနဲ့ရုပ်တရားအဲ့ဒါလေးစဖြစ်ပွားလာတာကိုပဲပฏิတ္တိကိမ့်ပြီးစပြီးရုပ်တရားနဲ့နံတရားစတာမဟုတ်လားဟုတ်တယ်ဒီတိုင်းဆိုရင်ဘယ်နှမျိုးတော့ငါးမျိုးနံပါတ်၁ကယင်ကလေးတဝတော့ရေတပေါက်နံပါတ်2ကအဖျားမှာပါလာတဲ့စီပေါက်လောက်နံပါတ်3ကတောင်ကျွန်းသူတွေရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်နံပါတ်4ကမြောက်ကျွန်းသူတွေရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်နံပါတ်5ကဇာတိဩနာသားကောင်ရဲ့အမွေပြားမှာပါလာတဲ့စီပေါက်လောက်ဘယ်နှမျိုး5မျိုးရှိတဲ့အ ਨੇ နောက်ဆုံးအမျိုးကိုယူပါရှေ့ဘက်ကအမျိုးတွေကကြီးတယ်များတယ်ပယ်လိုက်ပါဆိုတော့နောက်ဆုံးအမျိုးအစားကဘာလဲဆိုတော့ဇာတိဩနာသားကောင်းရဲ့အမွေပြမှာပါလာတဲ့စီပေါက်ကလေးများလောက်ဆိုတော့မှုံမှုံသေးသေးကလေးနေမှာပေါ့အဲ့ဒါပါတော့ရုပ်ကလေးရဲ့ပမာဏပါတယ်တော့ရုပ်ကလေးရဲ့ပမာဏအဲ့တော့ပဲရှိပါတယ်တဲ့ဒါဖြင့်အဲ့ဒီရုပ်ကလေးနဲ့နံကလေးရုပ်ကလေးပေါ်မှာနံတရားတဲ့အမိပြုလာပြီမဟုတ်လားရုပ်တရားနဲ့နံတရားသာလာပြီဒီလောက်မှုံမှုံသေးသေးလေးကအရှင်ဘုရားဒီလိုခန္ဓာကိုယ်ကြီးဘယ်လိုလှုပ်ကြည့်လာတယ်လဲဘုရားလို့အိန္ဒကဘလူကမေးလို့ဘုရားကိုရောမြတ်ကြီးကဖြေတယ်ပထမံကလလံဟောတိသူတို့တည်းကပထမ9ရက်မှာတော့ပြင်ကလလရေကြီးပဲခေါ်တယ်ပထမံကလလံဟောတိပထမ9ရက်မှာပဲနဲ့တော့ကလလရေကြီးကလလရေကြီးပဲကွယ်ပထမ9ရက်တော့ပဲနဲ့တော့ကလလရေကြီးမှုံမှုံသေးသေးလေးမဟုတ်လားဒါလည်းပထမဆုံးစက္ကန့်အနာနာနီးနီးဖြစ်တဲ့မိနစ်အနေထားမှုံမှုံသေးသေးလေးပေါ့စက္ကန့်ကနေပြီးတော့မိနစ်ကနေပြီးတော့နာရီတစ်ဖြည်းဖြည်းကြာလာတဲ့အခါကျတော့သေးသေးလေးကနည်းကြီးကြီးတိုးပွားလာမယ်မဟုတ်လားအဲပထမတော့ကတော့မမြင်ရတော့အောင်အနေထားနောက်တော့မြင်ရတော့တဲ့အနေထားဖြစ်လာမှာပေါ့အဲ့ဒါကနေပြီးတော့တစ်ဖြည်းဖြည်းကြီးလေးလာပြီးတော့ခုနှစ်ရက်အတော့တွင်းမှာတော့သူတို့ကိုဘယ်လိုပဲနေနေကြီးကြီးသေးသေးကလလရေကြီးဘယ်နဲ့တို့ကလလရေကလလဟောဒီအဘုဒ္ဓံဒုတိယခုနှစ်ရက်ကြာတော့အမြုပ်ကြီးဖြစ်လာတယ်ဘာတွေဖြစ်လဲအမြုပ်ကြီးဖြစ်လာတယ်ကလလဟောဒီအဘုဒ္ဓံအဘုဒ္ဓဇာယတိပေတိတတိယခုနှစ်ရက်ဆိုရင်အမြုပ်ကနေပြီးတော့အလားပြော့ပြော့သူပျောက်လာကြတယ်အဲအသားပြောပြောပေတိနိဗ္ဗတတိကနောစတုထခွန်ရကြတော့အသားပြောပြောကနေပြီးတော့အသားမာမာဘဝသို့ရောက်လာတာပေါ့ပေတိနိဗ္ဗတတိကနောကနာပတာခါဇာယန္တိအဲခွန်ရ၅ခါဆိုတော့ ဖြစ်မှငါပြပေါ်လာပါတယ်တဲ့ခေါင်းကလေးပေါ်မလို့လေပင်ကလေးသိမ်းလာတယ်လက်နှစ်ဖက်ပေါက်မလို့ဟိုဘက်ပူကလေးဒီဘက်ပူကလေးပေါ်လာတယ်ခြေနှစ်ဖက်ပေါက်မလို့ဟိုဘက်ပူကလေးဒီဘက်ပူကလေးဆိုတော့လက်နှစ်ဖက်ခြေနှစ်ဖက်ခေါင်းဆိုတော့ငါကူမဟုတ်လားဖြစ်မှငါပြပေါ်လာပါတယ်လို့ဆိုပါတယ်ဟိဆရာမတွေမေးကြည့်တော့လည်းမပွားပါဘူးတဲ့ဒီတိုင်းနဲ့တွေ့ပါတယ်လို့ပြောပါတယ်ဟိုကျေမဆရာမတွေမေးကြည့်ပြန်တယ်လေဒီတိုင်းပဲအစဉ်စဉ်အစဉ်စဉ်တပ်ပုံရဲလာတော့လေဖရာရဲ့စကားတော့အတိုင်းပဲဒီတိုင်းပဲတွေ့နေပါတယ်လို့ဆိုပါတယ်ခုတုန်းကလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်တုန်းကဖရာကိုယ်တော်မြတ်ကညံနဲ့ကြည်ပြီးတော့ညံနဲ့သိဟောတာလေအားလုံးဆိုရင်အဆင့်ကူ50လောက်ရှိပြီမဟုတ်လားပထမ9ရက်မှာကလလရေကြီးဒုတိယ9ရက်မှာအမျိုးတတိယ9ရက်မှာအသာပြောပြောသတုတ္တ9ရက်မှာအသာမမပစ္စမ9ရက်မှာအခက်မှ9ပြာဟုတ်လားအလိုနဲ့နေလာလိုက်တာသူ့ရဲ့ကံတရားရောအမိရဲ့ကိုငွေရောအမိစားတဲ့အစားဒါတွေရောအဲ့လိုနဲ့တဖြည်းဖြည်းမိဝဲပြီးတော့လာလိုက်တဲ့ဥစ္စာဟာ9ရက်ဆက်တခါ9ရက်ပေါင်းဆက်တခါကြတော့နောက်ထပ်4မျိုးတိုးလာပါတဲ့မျက်စိနာနှာခေါင်ရှာကိုအပါပြီကိုယ်နဲ့စိတ်ကရပြီပြီလေနောက်တိုးလာတာ4မျိုးလေအရင်ရပြတာကကိုယ်နဲ့စိတ်နောက်တိုးလာတာက4မျိုးဆိုတော့ရခင်2မျိုးနောက်4မျိုးဆိုတော့6မျိုးဘယ်သူတွေတုံးဆိုတော့မျက်စိနာနှာခေါင်ရှာဟိုစိတ်အလုံး6မျိုးပေါ့ပြန်ပြောပါဦးမျက်စိနာနှာခေါင်ရှာဟိုစိတ်အလုံးဘုန်းကြီးတို့ယောဂီတွေလည်းဒီ6မျိုးကကိုယ်တန်တန်ရှိကြတယ်မဟုတ်လားပြန်ပြောပါဦးမျက်စိနာနှာခေါင်ရှာကိုယ်စိတ်ဒီ6မျိုးကိုယ်မှာရှိတယ်မဟုတ်လားအဲ့ဒီပဲသလာယတနာကြောင့်ဖြစ်လာပြီပေါ့သက6မျိုးအာယတနာဆိုတာတရားဌာန6မျိုးသောတရားဌာနနန္တရားတွေဖြစ်ဖို့ရနေရာဌာနပေါ့နေရာဌာနပဲ2မျိုး6မျိုးဘသူတွေပါလိမ့်မယ်မျက်စိနာနှာခေါင်ကိုယ်စိတ်သအာယတနာနောက်ဆိုလို့လွယ်အောင်အလဲကောင်းလာကြီးလေးထည့်လိုက်တော့သလာယတနာဒီလိုဖြစ်တာနော်အာယတနာဘယ်နှပါ6ပါအာယတနာ6ပါကိုယ်တဏ္ဏပါမလားဟုတ်လားအဲ့ဒါလို့နဲ့အမိဝမ်းနဲ့မှဆက်ပြီးတော့ရက်တည်ကြားပြီးတော့လာတော့အခုထီအောင်ရက်တတ်တပ်ပေါ့9ရက်ဆက်တခါပြောပြီးပြီနော်ဆိုတော့89ရက်89ရက်ဆိုတော့2လကျော်ကျော်အဲ့ဒီအနေထားမှာမျက်စိနာနှာခေါင်ရှာကိုယ်စိတ်ရှာမျက်စိနာနှာခေါင်ရှာဆိုတော့4မျိုးကြီးအဲဆိုလို့လွယ်အောင်ပြောတာအကြည်တွေပြောတာပေါ့မျက်စိအကြည်နာအကြည်နှာခေါင်အကြည်ရှာအကြည်ဒီလိုပြောတာနော်ဟိုဘက်ကိုယ်အကြည်တို့ဘာလို့ဆိုတာဟိုဘက်ကတည်းရပြီးသားမဟုတ်လားအဲ့ဒါလို့နဲ့အမိဝမ်းထဲမှာရှေ့ဆက်ပြီးတော့နေလိုက်တာ40နဲ့2တတာဟာ9ရက်ပေါင်း40နဲ့2ခါခွန်2ရက်ပေါင်း40နဲ့နှစ်ခါရက်အဖြစ်ဆိုရင်294ရက်294ရက်လဖွဲ့ကြည့်တော့9လကျော်ကျော်10လအတွင်းတောင်ဝင်လာပေါ့ဟင်းအဲ့ဒီအနေထားမှာဧတလောမှာနှစ်ခါပိစာဟိုဟာက7တတ္တဟာ9ရက်7ခါအဲပြည့်လောက်မှာသကုတ္တတကဒီနိစာပါတုဘဝန္တိဆိုပြီးတော့မျက်စိနာနှာခေါင်ရှာ၄မျိုးတိုးလာတာလေအခု6လကကျော်လို့10လအတွင်းတဲ့တောင်ဝင်လာပြီဆိုတဲ့အနေထားကြတော့ကေတာလောမာနခာပိစာသံမင်္ဂလိတိမွေညင်္ဂလိတိခြေသက်လက်သေးကလေးတိဒီစရိသားမှာဖြစ်ပေါ်လာတယ်လေအဲ့ဒါလို့နဲ့နောက်ပိုင်း10လလည်းပြည့်ပြည့်ကြီးဖြစ်လာရောဒီတဲ့အမိဝမ်းပင်ပဲရောက်လာပြီးတော့လူတစ်လုံးသူတစ်လုံးဖြစ်လာတာမေပဲ2မျိုးပါလာတော့6မျိုးဘသူတွေတို့မျက်စိနာနှာခေါင်ရှာကိုယ်စိတ်ဒီလိုတွေဖြစ်တာပေါ့နော်ဟေးပြင်ပက်ရောက်တယ်ဆိုရင်ပဲအကယ်၍များဖွင့်ကြည့်နိုင်မယ်ဆိုရင်ဖွင့်တော့ကြည့်နိုင်မှာမဟုတ်ဘူးဖွင့်များကြည့်နိုင်မယ်ဆိုရင်မျက်လုံးကပါလာတော့လောကကြီးကအကျယ်ကြီးပါလားဟဲ့ပြောပါနော်ဟေးအခုတော့မပြောတတ်သေးပါဘူးမြင်စရာတွေမတွေ့သေးဘူးလားမျက်စီကလေးကပါလာတော့မြင်စရာတွေတော်တွေတောင်းတွေသစ်ပင်တွေအတိုက်တာတွေအဆောက်အဦတွေအဖြူအနီးအကြောင်းအကြာအစိမ်းအဝါလာတာမလာတာပူတာရှည်တာပိန်တာဝတာဖောင်းစုံမျက်စီနဲ့မြင်ရတာတွေဟူသမျှသိမ့်ကြုံမှတ်လိုက်ပါတော့အရှင်း မျက်စိနဲ့တွေ့ပက်တည်းကပါတယ်တို့အရှင်နားကလေးကလည်းပါလာတော့ဟောကြည့်ကြည့်တဲ့ဆိုစားအတန်ဒီဟိုကလမ်းကသွားတဲ့ကာသန်ဒီဟိုဘက်ကသွားတဲ့ယထာသန်ဒီယေဒီယိုသန်ဒီကက်ဆက်သန်ဒီဒါတွေရှိမယ်မဟုတ်လားဘုံကြီးတရားဟောသန်ဒီအတန်ဒီဟုသမျှဘသူနဲ့ကြားမှာအနားနဲ့ကြားမှာပဲနှာခေါင်းကလည်းပါလာတဲ့အနံ့ဒီပွေးချင်းပွေးမယ်ပုတ်ချင်းပုတ်မယ်နာညာမယ်စက်ချင်းစက်မယ်မဟုတ်လားအနံ့နေဘသူနဲ့တွေ့ရနှာခေါင်းနဲ့တွေ့ရှာကလည်းပါလာတော့ချိုးတဲ့ချင်းနဲ့ဖန်နှငန်းနဲ့ခါတဲ့စက်တဲ့အရသာဒီနဲ့ဘသူနဲ့တွေ့ရရှာနဲ့တွေ့ခန္ဓာကိုယ်ကြီးကလည်းပါလာတော့တွေ့ထီစရာတွေနုနုတွေ့ထီစရာကြံကြံတွေ့ထီစရာမနုမကြံတွေ့ထီစရာတွေမဟုတ်လားဘသူနဲ့တွေ့ရခန္ဓာကိုယ်နဲ့တွေ့ရမှာပေါ့ကိုယ်ဘက်ကမနှောဆိုတဲ့စိတ်ကလည်းပါလာတော့တွေ့တော့စရာတွေများစေအင်းသားရေသမီးရေစီးပွားရေရရေရွာရေနိုင်ငံရေဟိုရေဒီအရေတွေ့စရာတွေမဟုတ်လားဘသူနဲ့တွေ့ရမနှောဆိုတဲ့စိတ်နဲ့တွေ့ရမယ်ကိုယ်ပါလာတဲ့အခန္ဓာက6မျိုးမဟုတ်လားမျက်စိနားနှာခေါင်းရှာကိုယ်စိတ်6မျိုးပြင်မဲ့မှာလည်းသူတို့တွေနဲ့တွေ့ပဲတွေ့ပဲကလည်း6မျိုးပဲပေါ့ဟုတ်တယ်မဟုတ်လားအစင်အတန်အနာရတာတွေ့ကြည့်စရာကြံတွေ့စရာဒါသူတို့တွေနဲ့တွေ့ပဲ6မျိုးပေါ့သူတို့လည်းအာယတနာပဲသူတို့လည်းအာယတနာပဲသို့သောအဲ့ဒီအာယတနာကအပြင်ဘက်နေတဲ့အာယတနာခန္ဓာကိုယ်အပြင်ဘက်မှာနေတဲ့အာယတနာမဟုတ်လို့အပြင်အာယတနာဘယ်နှပါ6ပါဥမာပါလာတာကအတွင်းပိုင်းကြလို့အတွင်းအာယတနာ6ပါဟုတ်ကဲ့နော်ဒါဖြင့်အတွင်းအာရဏ6ပါအပြင်အာရဏ6ပါဆိုတော့6ပါ6ပါ12ပါအာယတနာပေါင်း12ပါရှိတာပေါ့အာယတနာပေါင်း12ပါရှိတဲ့အဲ့ဒီထဲမဲ့အတွင်းအာရဏ6ပါတွေကိုအခန္တထားအတွင်းအာရဏ6ပါတွေကိုအခန္တထားအပြင်အာရဏ6ပါတွေကိုအတိုက်တာတာအခန္တနဲ့အတိုက်တာအခန္တနဲ့အတိုက်တာဒီလိုမှတ်လိုက်ပါအဲ့ဒီအခန္ဓာနဲ့အတိုက်တာဆုံးရလို့ရှိရင်အပွင့်တက်ပေါ်မယ်အခန္ဓာနဲ့အတိုက်တာဆုံးရရင
်
အပွင့်တက်ပေါ်မယ်ဘုံကြီးရဲ့လဝါနှစ်ဖက်ကိုတစ်ဖက်အခန္ဓာထားတစ်ဖက်ကိုအတိုက်ထားစားသူတို့တွေသူတို့နှစ်ခုမထိခတ်ကြသေးရင်ဘာမှဖြစ်ပါဘူးထိခတ်လိုက်လို့ရှိရင်တော့ချောင်းဆိုတဲ့အတံပေါ်လာတာပေါ့ဒါနောက်ကအစ်စ်တိုးလာတာနော်အောက်ကလဝါတဲ့ပါသလားအတံဟာလေအပေါ်ကခတ်တဲ့လဝါထဲမှာတော့အတန်ပါလားမပါပါဘူးဒါပေမဲ့သူတို့နှစ်ခုခတ်ကြရင်တော့အပွင့်တက်ဆိုပြီးတော့တတ္တိယပစ္စည်းတစ်မျိုးပေါ်လာတယ်ဒီသဘောပဲဒီမှာလည်းပဲအခန္ဓာ6ပါအတိုက်ဓာ6ပါသူတို့မဆုံးရသေးခင်တော့ကိစ္စမရှိပါဘူးဆုံလိုက်လို့ရှိရင်တော့အပွင့်တက်တွေပေါ်လိမ့်မယ်အပွင့်တက်တွေကအောက်ကအခန္ဓာထဲပါလို့လားပါပါဘူးအပေါ်ကအတိုက်တက်တဲ့ပါလို့လ
ား
မပါပါဘူးဒါပေမဲ့ဆင်ရဆုံရလို့ရှိရင်တော့အပွင့်တာပေါ်လာတာပဲဒီသဘောမျက်စိနဲ့အစင်းဆိုရင်မျက်စိအကြည်ကအခန္ဓာအစင်းကအတိုက်တာဒီလိုမဟုတ်လားအဲ့ဒါလို့ဆုံရပြီဆိုရင်ဗာစိတ်ပေါ်မြင်စိတ်ပေါ်အဲ့ဒီမြင်စိတ်ကလည်းမျက်စိအကြည်အခန္ဓာတဲ့ပါလို့လားအတိုက်တက်တဲ့ပါလို့လားမပါပါဘူးနာပေမဲ့ဆုံရလို့ရှိရင်တော့အပွင့်တက်ဆိုတာပေါ်လာတယ်ဖြစ်ပေါ်လာတယ်ဒီလိုနော်နာနဲ့အတန်နဲ့ဆုံပါစိတ်ပေ
ါ
်နှာခေါင်းနဲ့အနတ်နဲ့ဆုံပါစိတ်ပေ
ါ
်ရှာနဲ့အရာသာနဲ့ဆုံပါစိတ်ပေ
ါ
်ခန္ဓာကိုယ်နဲ့တွေ့ကြည့်ရာနဲ့ဆုံပါစိတ်ပေါ်တွေ့ကြည့်စိတ်ပေါ်မနှောနဲ့ကြံတွေ့ရာနဲ့ဆုံပါစိတ်ပေါ်တခါသူဆံရဆံရနှစ်ခုဆုံးကြတော့အပွင့်တက်ပေါ်လာတာယံမိจิตပုံတပုံကိုမိจิตဆံဆွဲထုတ်လိုက်ပါမိจิตပုံပြီးမှယံကလေးတွေတုတ်ထတာရှိတာပေါ့မိจิตဆံကောင်းလည်းပဲဘူးကလေးနေအောင်ယံတုတ်ထတာရှိတယ်လေမိจิตပုံပြီးအောင်စအခန္တမိจิตဆံကောင်းဘူးကလေးကအတိုက်တာအခန္တနဲ့အတိုက်တာနှစ်ခုမခတ်သေးခင်ဘာမှမဖြစ်ဘူးထိခတ်ချစ်လိုက်ရင်ရှဲကနေဆိုပြီးတော့အပွင့်တက်မိတော့ပေါ်လာမယ်တတ္တိယပစ္စည်းမဟုတ်လားဟုတ်တယ်အဲ့ဒါလိုသဘောပဲဒီမလဲပဲဘုံကြီးတို့မျက်စိနာနှာခေါင်းရှာကိုယ်စိတ်ဆရာကအခန္ဓာ6ပါသူတို့တည်းနဲ့တွဲပက်ကအပြင်ဘက်မှာအစင်းအတန်အနအရာသာတွေ့ကြည့်စရာကြံတွေ့စရာသူတို့အတိုက်တက်လက်6မျိုးပဲမဟုတ်လားနှစ်ခုဆုံရတဲ့အခါကျတော့အပွင့်တက်တွေပေါ်ပြီးတော့လာတာမြင်စိတ်ကြားစိတ်နာစိတ်စားစိတ်ကြားနာကောင်းစိတ်တွေ့တော်ကြံစီစိတ်အပွင့်တက်ကောပဲချမ်းပါ 6ပါးပဲဒီတော့အခန္ဓာ6ပါးအတိတ6ပါးအပွင့်တာ6ပါး6 3 4 18ပါးဘုရားသူ့ကြတော့ဓာတ်38ပါးဘယ်လိုခေါ်ဓာ
တ်38ပါး
ပါဘုရားအာဓာတ်ဒီဟာဘုန်းကြီးတို့ကြည်စမ်းမအောင်တဏှာကြီးအတွင်းမှာဓာတ်တွေသိရတာနော်အာဘုန်းကြီးတို့ငငယ်တုန်းကသင်ကြွတက်တဲ့ဓာတ်ဒီနားမလည်နိုင်ဘူးရပောင်းများစွာနော်အဲ့ဒါကိုနားမလည်နိုင်ဘူးခုမိုးကုတ်ဆရာတော်ဘုရားကြီးကပြောပြတော့လဲတကယ်ရှင်းလိုက်တာနော်တဏှာကြီးအတွင်းမှာကိုပဲအခန္ဓာ6ပါးလဲသိတယ်အတိတ်တ6ပါးလဲသိရတယ်အပွင့်တ6ပါးဆိုတာလဲသိရတယ်အဲ့ဒါကြတော့ဓာတ်38ပါးဘယ်လိုခေါ်ဓာ
တ်38ပါး
ဟုတ်တယ်သတ္တရာဒိဋ္ဌိအိုစေတာဒိဋ္ဌိတွေလဲသိရတယ်နော်ဒီလိုဆိုတော့အပွင့်တ ပါလာတော့အခန္ဓာအတိတ်အပွင့်တ်ဆိုတာဓာတ်3မျိုးဆုံတာပေါ့အဲ့ဒီဓာတ်သုံးမျိုးဆုံးတာကိုဖတ်တာတိဏံသင်္ကတိဖတ်တော့တိဏံဓာတ်သုံးခုတို့ဤသင်္ကတိပေါင်းမိဆိုမိကြုံမိတာဟာဖတ်တော့ဖတ်တာခေါ်ပါတယ်ဟုတ်ကဲ့နော်ဖတ်တာဆိုတာအဲ့ဒါပဲနာမည်ပြီးရင်ဓာတ်တွေဆုံးကြုံသွားတာကိုပြောတာအဲကောင်းကောင်းတို့မကောင်းမကောင်းတို့ဓာတ်တွေဆုံးပြတွေ့ကြကြုံရတာကိုဖတ်တာအဲ့လိုဖြစ်တဲ့ဆိုဖတ်တာပစ္စယဝေဒနာဖြစ်တော်တာပေါ့ဓာတ်တွေထိခိုက်ကောင်းတဲ့ဓာတ်တွေဆုံညကြုံညတာဆိုရင်ခံစားမှုကလည်းကောင်းတာပေါ့။ဟိုဓာတ်တွေဆုံညကြုံညတာမကောင်းဘူးဆိုရင်ခံစားမှုကလည်းမကောင်းဘူးဒီလိုဖြစ်မယ်ပေါ့။ဒါတွေကကိုယ်တန်တန်ဖြစ်တာတွေကိုပြောနေတာ။ဟောဘုန်းကြီးကတရားဟောတယ်ဆိုတော့စာအုပ်ထဲကဥစ္စာတွေလားလို့အောင်မေးလက်စာတတ်တို့ခန္ဓာကိုယ်ရှိတာတွေပြန်ထောက်ပြတာ။ဟေးစာအုပ်ထဲကဥစ္စာကဒီကအကြောင်းအရာတွေကိုဟိုမှာမှတ်တမ်းတင်ထားတာ။နော်ကိုယ်တန်တန်ရှိနေတာဖြစ်ပြနေတာတွေကိုဟူသိဖို့လေမပြောက်အောင်ဆိုပြီးတော့စအုပ်နဲ့မှတ်တမ်းတင်ထားတာအခုဖော်ပြနေပြီဒါဖြင့်မိမိတို့တန်တန်ကိုကြီးကိုငါဌာန6ဌာနရှိလားဘသူတွေပါလိမ့်မြက်စီ
ပါပါ
ကိုသိပါဗျာဘုရင့်နဲ့တွေ့တဲ့ကလည်းပြင်းမဲ့မှာ6မျိုးဘသူတွေပါလိမ့်မယ်သူတို့လည်းအာယတနာပေါ့သူတို့ကြတော့ဘာအာယတနာအပြင်အာယတနာကိုညံမှလို့ပေါ့နော်ဟိုစာလို့ကြတော့ဗိဟိတာယတနာဆိုတော့မှတ်ရခက်နေလိမ့်မယ်နော်အပြင်အာယတနာဟိုဟာကအတွင်းအာယတနာဒီလိုမဟုတ်လားသူတို့ဆရာဆရာဆုံရလို့ရှင်အပွင့်တတ်တွေပေါ်လာတယ်ဘသူတွေပါလက်ညင်စိတ
်
အဲ့ဒီလိုထည့်လိုက်တော့6 3 18ပေါ့ဒီကြတော့ဓာတ်38ပါဒီလိုခေါ်တာပေါ့အဲ့ဒီမှာ3ခု3ခုဆုံးသွားတိုင်းသူတို့ကိုဘာခေါ်ဖာတာအဲ့ဒီဓာတ်တွေဆုံးတိုင်းလိုက်ခနဲ့လိုက်ခနဲ့ခံစားရတာကဝေဒနာဟုတ်ကဲ့နော်ဓာတ်တွေလာလိမ့်မယ်တရားအလုံးအထုတ်တော့လည်းဒီပေါ်မှာပဲလာပါနော်ဒါကြောင့်အခြေခံနေအနေနဲ့ပြောပြီးတော့နေရပါသေးတယ်အခုထိအောင်ဆိုလို့ရှိရင်ကိုယ်တဏ္ဏမှာဖြစ်ပြနေတဲ့ဥစ္စာတွေကတော်တော်လေးသိရပြီနော
်
မျက်စိနဲ့နာဆိုပြီးတော့မျက်စိရဲ့ကိုယ်တူနဲ့တွဲပဲဖြစ်တဲ့အခြင်းရဲ့သူတို့နှစ်ခုစုံနာနဲ့ဗာစိတ်ပေါ်ပေါ်လာတဲ့မျက်စိကလေးကမျက်စိတည်းပါလို့လ
ား
ကိုယ်တကအခြင်းတည်းပါသလ
ား
မပါပါဘူးဒါပေမဲ့သူတို့နှစ်ခုစုံရရင်တော့မျက်စိနဲ့အခြင်းစုံရရင်တော့ဖြင့်မျက်စိကလေးပေါ်လာတာပဲဘယ်ကပေါ်လာတဲ့မျက်စိကလေးလဲမေ့เสียမှာလားဟိုဘယ်ကအဝေးကပြေးလာတဲ့ဒီလိုတော့မပြောနဲ့နော်မျက်စိနဲ့အစင်တစ်ခုဆုံရလို့ပဲအဲ့ဒီအကြောင်းကြောင့်ပဲမျက်စိဆိုတဲ့အကျိုးတရားလေးတစ်ခုပေါ်တာပဲအဲ့ဒီလိုပေါ်လာတဲ့အဲ့ဒီမျက်စိကလေးကြတော့ယုတ်လားနန်လားနန်တရားယုတ်လားနန်လားနန်တရားပါဟောနန်တရားတောင်ပေါ်လာပြီမျက်စိအကြီးတို့အစင်တို့ကယုတ်တရားမဟုတ်လားပေါ်လာတဲ့မြင်စိတ်ကလေးကနန္တရားအစတုန်းကဒီမြင်စိတ်ကလေးကမြင်ဖို့ရမျက်လုံးနဲ့အောင့်နေတာလား မဟုတ်ပါဘူးအစတုန်းကမျက်လုံးနဲ့မရှိပါဘူးအဟုတ်တော်ရေဝုပိသန္တိနကုတော်စီတိအာဂတာသူအတိပဲကအဟုတ်တော်ရေဝအစတုန်းကမျက်လုံးနဲ့ရှိလဲမရှိပဲနဲ့ဥပိသန္တိအကြောင်းနှစ်ခုဆုံးတဲ့အခါဖြစ်ပေါ်လာကြလေကုန်ဤဟုတ်ကဲ့နော်အကြောင်းနှစ်ခုဆုံးတော့မှအကျိုးတရားလေးဖြစ်ပေါ်လာတာအကြောင်းကြောင့်အကျိုးဖြစ်ပဋိစ္စသမုပ္ပဒီလိုပဲပေါ့နော်နာကုတောစီပိအာဂတာအဝိကပြေးလာတဲ့ပြီးတော့မြင်ဖို့ရဝင်လိုက်ကြတာလည်းမဟုတ်ကုန်နော်မြင်ဖို့ရအတွက် မြင်စိတ်ကလေးကအဝေးကပြေးလာပြီးတော့မျက်လုံးနဲ့ဝင်လိုက်တာတည်းလားမှန်ပါဘူးဒီလိုလည်းမဟုတ်ပါဘူးအကြောင်းတစ်ခုဆုံးတဲ့အခါမှာအကျိုးတစ်ခုဖြစ်ပေါ်လာခြင်းမျှတာပဲဟုတ်တော့အန္တရာဒါယံတိဖြစ်ပေါ်ပြီးတော့လက်ကြကြမနေဘူးပြောက်ကုန်တယ်ဖြစ်ပေါ်ပြီးတော့လက်ပြောက်ကုန်တယ်တဲ့ဒီသဘောတရားနော်အဲ့ဒီပြောက်ကုန်တဲ့ဥစ္စာတရားဘယ်မှာသိမ့်ထားတယ်လဲပချုပ်တဲ့ဖားတဲ့ဥတဲ့ခွက်တဲ့ဒီလိုလောင်ထားတာလားအဲ့ဒါလို့လည်းမဟုတ်ဘူးတဲ့နာစုကတ္တစီတင်စီတာဘယ်မှာသိမ့်ထားရတယ်လို့လည်းမဟုတ်ဘူးဟာအင်မတန်ဆန့်ကျင်တယ်နော်ကိုယ်တန်တန်ဖြစ်ပေါ်နေတာကိုကမသိလို့ဆန့်ကျင်မှမသိတာကိုယ်တိုင်းဆိုရင်အင်မတန်ဆန့်ကျင်တာပဲမျက်စိနဲ့ဟောက်ကိုမြင်ကြရလေးနဲ့ဆုံးလိုက်တာနဲ့ဘာစိတ်ပေါ်ကြီးကိုဆိုင်ရာဆုံးရမှာเนาะဟောအဲ့ဒီအစင်းနဲ့နားနဲ့တဲ့ကြည့်မြင်စိတ်ပေါ်ပါမလားပ
ေါ်ပါဘ
ူးခင်ဗျာအစင်းနဲ့နှာခေါင်းနဲ့တဲ့ကြည့်မြင်ရပါမလားမမြင်ရဘူးအစင်းနဲ့ဘာနဲ့တဲ့ရမျက်စိနဲ့တဲ့ရမှာအဲ့လိုဆိုင်ရာတဲ့လိုက်တော့မှဘာစိတ်ကလေးပေါ့ပေါ်လာတဲ့မြင်စိတ်ကယုတ်လားနန်းလားနန်းတရားမျက်စိအကြည့်တို့အစင်းတို့ကြတော့ယုတ်တရားသာပြအလုံးဘုန်းကြီးတို့တွေမှာယုတ်တရားနဲ့နန္တရားဒီနှစ်ပါးတွင်ယုတ်တရားကဖောက်ပြတတ်တဲ့နန္တရားကတိတတ်တယ်ဟုတ်ကူလားအဲဖောက်ပြန်တတ်တဲ့သဘောနဲ့တိတတ်တဲ့သဘောဟုတ်လားနန္တရားကတိတတ်တယ်ဒါမျက်စိနားနဲ့အတန်နဲ့ဆုံးပါစိတ်ပေါ်ရှားစိတ်ပေါ်ဒီမလဲပဲပေါ်လာတဲ့ရှားစိတ်ကလေးကတော့ယုတ်လားနန္လားနားအကြီးတို့အတန်တို့ကတော့ဘာတရားယုတ်တရားသာပြန်ကိုတန်တန်ယုတ်တရားနဲ့နန္တရားပဲရှိတယ်နှာခေါင်းနဲ့အနတ်နဲ့ဆုံးပါစိတ်ပေါ်နန
္
ပေါ်လာတဲ့ဥစ္စာကယုတ်လားနန္လား နာအကြည့်မျက်စိနာနှာခေါင်းအကြည့်နဲ့ပြီးတော့ဟိုဘက်ကအနတ်တို့ကယုတ်တရားဆိုတော့ဒီခန္ဓာမှာယုတ်တရားနဲ
့
နန္တရားမျက်စိနာနှာခေါင်းရှာနဲ့အရသာနဲ့ဆုံးပါစိတ်ပေါ်စားစိတ
်
ပေါ်လာတဲ့စားစိတ်ကလေးကဘာတရားနန္တရားဟုတ်တယ်နော်မျက်စိနာနှာခေါင်းရှာဆိုတာနဲ့အရသာနဲ့ကတော့ယုတ်တရားဒီလိုဆိုဘုန်းကြီးတို့တန်တန်ယုတ်တရားနဲ့နန္တရားခန္ဓာကိုယ်နဲ့တွေ့တိစရာနဲ့ဆုံးပါစိတ်ပေါ်တွေ့တိစိတ်ပေါ်ပေါ်လာတဲ့တွေ့တိစိတ်ကယုတ်လားနန်လားနန္တရားပြီးတော့ခန္ဓာကိုယ်ကြီးနဲ့တွေ့တိစရာတွေကတော့ယုတ်တရားဆိုဆိုနန္တရားနဲ့ယုတ်တရားဟောဒီလိုကိုအလုတ်တကားတို့မှတို့ဘုန်းကြီးတို့သာနာယုတ်တရားနဲ့နန္တရားဒီနှစ်ပါးပြန်ပါပဲလားအဲ့ဒီမှာနန္တရားကတိတတ်တဲ့ယုတ်တရားကတော့မတိတတ်ဘူးဟုတ်တာအဲ့ဒီလိုတကူလုံးအဲ့ဒီလိုသုံးသပ်လိုက်တော့ယုတ်တရားနဲ့နန္တရားပဲဒါပဲဒီယုတ်တရားနဲ့နန္တရားကလည်းတကူရှင်နေဖန်ဆင်းလို့ပေါ်လာတာမဟုတ်ဘူးအကြောင်းအကျောင်းအကျိုးဖြစ်လာတာပဲဒီခန္ဓာကိုယ်ကြီးကလေအကြောင်းအကျောင်းအကျိုးဖြစ်တာဟုတ်တယ်အဲ့ဒီဖြစ်ပုံကြီးကိုသိရအောင်လို့ဒီပေါ်ကိုကြည့်တတ်အောင်လို့အခြေခံအနေနဲ့ဝိပဿနာလုပ်တတ်အောင်လို့เนาะအခြေခံအနေနဲ့ပြောပြီးတော့နေတာဟုတ်ဘူးလားဒါဖြင့်ချုပ်လိုက်လို့ရှိရင်မိမိတို့တန်တန်6မျိုးပဲရှိတာပေါ့ဘယ်သူတွေပါလိမ့်မယ်မျက်စိဟုတ်တယ်တွဲဘက်ကအစင်အသံဟုတ်တယ်သူတို့ဆိုင်ရာဆုံးရရင်အပွင့်တက်တွေပေါ်တာမဟုတ်လားမျက်စိနဲ့အစင်းနဲ့ဆုံးပါစိတ်ပေါ်
တ
ုံးကုဆုံးတာဖတ
်
ဖတ်တာပစ္စည်းဟာဟုတ်တယ်နားနဲ့အတန်နဲ့ဆုံးပါစိတ်ပေါ်
တ
ုံးကုဆုံးတာဖတ်တာပစ္စည်းဟာနှာခေါင်းနဲ့အနံ့နဲ့ဆုံးပါစိတ်ပေ
ါ်
သုံးခုဆုံးတာသာသာပစ္စယာရှာနဲ့အရာသာနဲ့ဆုံးပါစိတ်ပေ
ါ်
သုံးခုဆုံးတာသာသာပစ္စယာခန္ဓာကိုယ်နဲ့တွေ့တိကြနဲ့ဆုံးပါစိတ်ပေ
ါ်
သုံးခုဆုံးတာသာသာပစ္စယာမနောနဲ့ကြံတွေးစရာနဲ့ဆုံးပါစိတ်ပေါ်သုံးခုဆုံးတာသာသာပစ္စယာဟုတ်တယ်ခန္ဓာကိုယ်ကြီးမှာဖြစ်ပြနေတာဒီသဘောတွေနော် เอ๊ะဒီကနေ့တောင်အခုချိန်ထိအောင်ဆိုရင်1ကွယ်နဲ့2ကွယ်ပြီးပြီပေါ့3ကွယ်နဲ့4ကွယ်တို့ကနောက်အကြိမ်ဒီမှာဆက်ဟောမှာအခုတော့ဖြင့်အချိန်စေ့သွားပြီဖြစ်၍တော်ကြအောင်စို့